Welcome to the Voice of America in Burmese.
Mingla nya jam ma thot shin ya shin. PO American tan yin 2019 khu ne January la 30 ye pauru khu ne nya bai si sin ni go American pi yang su myo do Washington DC ga ni dai yai thauk lin pe ni ba bi shin. Chima mya ta sin aw ma shin. Di ka ni nya bai si sin ni go taw yin tin set pe ba me.
Chin aw lin u ba.ဒီညနားဆင်မဲ့တဲ့နေ့မှာတော့နိုင်ငံရေးပြဿနာတွေကိုတိုက်ခိုက်နေတဲ့ဆွေးနွေးဖြစ်ရှင်မှုဗင်နီဇွဲလားသမ္မတကဆန္ဒရှင်တွေအကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတစ်ခုမှဒီကနေ့လက်ပြပုံနဲ့တိုက်ခိုက်မှုကြောင့်လူနှုတ်ဦးသေဆုံးပြီး၄ဦးထဏ်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းမှာတော့မြန်မာနိုင်ငံဘဟုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွမ်ငွေတို့ကိုနိုင်ငံတကာပေးချေမှုနဲ့စီးရင်ရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေရဲ့သဘောထားကဘယ်လိုရှိပါသလဲ
။တရုတ်နဲ့ထရီဒီတို့ဂျပန်နဲ့ဆောင်ရွက်ကုန်ဝင်ထုတ်တဲ့နေရာတွေမှာဆက်လက်ကူးရှင်းလင်းသွားတဲ့အားကို
UMFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းချုပ်ကဒီဥက္ကဋ္ဌဦးမောင်မောင်လေးပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူရခိုင်တိုက်ပွဲအတွင်းအရက်သားတွေထိခိုက်မှုများပြားနေတဲ့အကြောင်းကယားပြည်နယ်မှာဗိုလ်ချုပ်ကျေးဇူးတစ်ခုကိုပြည်နယ်အစိုးရကတည်ဆောင်ဆိုက်ထုတ်လိုက်တဲ့အပေါ်ကန့်ကွက်နေကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးတုံ့တက်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မုံတို့ကပြောပြပေးပါရှင်။
ဗင်နီဇွဲလားမှာနိုင်ငံရေးပြဿနာတွေကိုတိုက်ခိုက်နေတဲ့ဆွေးနွေးဖြစ်ရှင်းသွားဖို့သမ္မတနီကိုလတ်စ်မာဒူရိုကဆန္ဒရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါမှမဟုတ်နောက်ထပ်တစုံတရာမထုတ်ပြန်မချင်းအမေရိကန်နိုင်ငံသားတွေဗင်နီဇွဲလားကိုခီးမသွားဖို့လည်းတတိပေးခဲ့တာပါ။တိုက်ခိုက်အင်အားစုတွေနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့အသိရှိတဲ့အကြောင်းဗင်နီဇွဲလားသမ္မတရဲ့ခလန့်ချက်ကိုရည်ညွှန်းပြီးဒီနေ့စောပိုင်းမှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီနိုင်ငံနေဝင်ငွေရနေတာပါဝင်ဗင်နီဇွဲလားကိုအမေရိကန်ကဖိတ်ဆို့တံခတ်ဖို့ချင်းချောက်မှုရောက်ဗင်နီဇွဲလားသမ္မတရဲ့ရည်တည်ချက်ပြောင်းလဲလာတာဖြစ်ကြောင်းလဲသမ္မတထရန့်ကပြောဆိုကြတာပါ။ဗင်နီဇွဲလားသမ္မတကတော့တိုက်ပြည်ကျူးထွတ်တွေးဆဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းဒီနေ့စောပိုင်းရုရှားသတင်းဌာန RIA နဲ့မင်းမြန်ကန်တွေပြောဆိုလိုက်တာပါ။ဒါ့အပြင်လည်းသမ္မတရဲ့ရွေးချယ်မဲ့ရွေးကောက်ပွဲကိုတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံနေအများစုနဲ့ထိန်းချုပ်ထားတဲ့အမျိုးသားလွတ်တော်ဦးတာဟွမ်ကွာရီတို့ရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပါတယ်။ပြီးခဲ့တဲ့2018မီလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ဝင်မရတာဓမ္မမောင်ရင်လည်းတပိတ်မောက်ခဲ့ကြတာကြောင့်မာတူတူချောပြန်ရွေးကောက်ခံခဲ့ရတာဟာဥပဒေနဲ့မညီတဲ့အကြောင်းလွတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွတ်တော်ဦးတာကွာရီကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကြေညာခဲ့တာပါ။လက်နက်ကင်တပ်ဖွဲ့တွေလူလူဘက်ကရက်တရာညီညီချင်းချင်းနဲ့တောက်ဆူဆန္ဒပြပွဲတွေဒီနေ့မိုးလဲဝိုင်းမှာနှစ်နာရီကြာကျင်းပသွားဖို့လည်းအတိုက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်။
EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ဗြိတိန်ပါလီမန်ကထောက်ခံခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဆာမေးအစိုးရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့ EU ဘက်ကတော့ပြင်ဆင်ဖို့ကိုညှင်းဆန်နေပါတယ်။လောလောဆယ် EU နဲ့ဗြိတိန်ကြားရရှိထားတဲ့သဘောတူညီချက်တွေကမြောက်ပိုင်းအိုင်ယာလန်နယ်စပ်နဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုပြင်ဆင်မဲ့အစီအစဉ်ကိုဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲခဲ့တာမှထောက်ခံမှုတွေရရှိခဲ့ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းဒီကိစ္စကို EU နဲ့ညှိနှိုင်းဆွေးနွေးသွားမယ်လို့ Britain Brexit ဝန်ကြီး Stephen Barclay က BBC သတင်းဌာနနဲ့မင်းမြန်ကန်တစ်ခုမှပြောကြားခဲ့ပါတယ်။ဒါပေမဲ့ EU ဘက်က Brexit ညှိနှိုင်းရေးတာဝန်ခံ Michel Barnier ကတော့ Britain အစိုးရနဲ့ရရှိထားပြီးသားသဘောတူညီမှုကိုကင်ဆယ်မယ်ဆိုတာရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့သတင်းတောက်တွေကို Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ပြောကြားပါတယ်။ EU Commission ဥက္ကဋ္ဌ Jean-Claude Juncker ကလည်းဒီကိစ္စကိုဒီနေ့နှောင်းပိုင်းမှာ Britain ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာပြောလိမ့်မယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံယူရိုပသမဂ္ဂတွေကနှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်ကြားကုန်သွယ်ရေးသဘောတူညီချက်တည်မရမချင်းမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နယ်စပ်မှာလွတ်လွတ်လပ်လပ်ကုန်စည်စည်းစိမ်မှုဆက်ရှိနေအောင်လို့ဗြိတိန်အကောက်ခွန်စည်းကမ်းတွေကို EU အတိုင်းလိုက်နာမယ်ဆိုတဲ့ဒီ backstop အစီအစဉ်ကိုဗြိတိန်ပါလီမန်ကပယ်ချခဲ့ပြီးတဲ့နောက်သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားတာဖြစ်ပါတယ်။ဒီအစီအစဉ်အရ EU ဥပဒေတွေအောက်မှာဗြိတိန်လိုက်နာနေရအောင်မယ်ဆိုပြီးတော့ဗြိတိန်နှုတ်ထွက်ဖို့လိုလားသူတွေကစန့်ကျင်ကန့်ခွက်နေကြတာပါ။တကယ်လို့ EU နဲ့ဗြိတိန်ကြားမှာသဘောတူညီချက်အသစ်ညှိနှိုင်းမရရင်တော့သဘောတူညီချက်မရှိဘဲနဲ့ဗြိတိန်နိုင်ငံနှုတ်ထွက်ရမှာဖြစ်ပါတယ်။
ကမ္ဘာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာကိုဖြေရှင်းဖို့ရည်ရွယ်ပြီး နှစ်နိုင်ငံဆက်ဆက်ညီနိုင်မှုတွေဒီကနေ့ဝါရှင်တန်မှာဒုတိယကြိမ်ဆွေးနွေးမှာဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်လီဝေးနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်ဆာတို့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရဲ့ဝါရှင်တန်ကနှစ်ရက်ကြာဆွေးနွေးပွဲအတွင်းမှာတော့တရုတ်နိုင်ငံဈေးကွက်ထဲဝင်ဝင်ရရေးအကန့်အသတ်တွေရှိနေသလိုအမေရိကန်ကုမ္ပဏီကစင်မြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံဖိအားပေးလွှဲပြောင်းခိုင်းတာတွေရှိနေတယ်ဆိုပြီးအမေရိကန်ကအချိန်တော်ကြာခဲ့ကကန့်ကွက်ထားတဲ့ကိစ္စတွေကိုဆွေးနွေးကြကြမှာပါဒါမှလည်းတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟွာဝေးနည်းပညာကုမ္ပဏီရဲ့ဗန်နိုင်းဆိုင်ရာအရာရှိချုပ်မွန်ဝမ်ယူကိုအမေရိကန်ဆိုရရှိနေပြီးတင်းလာနေတဲ့ကဆွဲချက်တင်လိုက်တဲ့ကိစ္စကလည်းဆွေးနွေးပွဲမှာလွှမ်းမိုးနိုင်တဲ့အလားအလာတွေရှိနေပါတယ်။ဟွာဝေးကုမ္ပဏီထိတ်တန့်ရရှိရာလက်ရောက်ခံလုပ်ငန်းတွေနဲ့ပူးပေါင်းပြီးအမေရိကန်ရဲ့ UN for Facebook ထံခတ်မှုဥပဒေတွေကိုချိုးဖောက်ခဲ့တယ်လို့ဗန်နိုင်းဖွဲ့စည်းပြီးအမေရိကန်ဆိုရရဲ့လုပ်ငန်းတွေအပေါ်မှာမယုံမသားလောက်တာတွေရှိတဲ့ကြောင်းဆွဆွဲချက်နဲ့တရားဆွဆူခံခဲ့ရတာပါ။အမေရိကန်ကိုလွှဲပြောင်းပို့ဆောင်နိုင်မှုမောင်ဝမ်ကျိုးကိုဒီဇင်ဘာလတရနေ့ကကနေဒါနိုင်ငံမှာဖမ်းဆီးလိုက်တဲ့အပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်နဲ့ NATO တပ်ဖွဲ့ဝင်အားလုံးကိုရုတ်သိမ်းရင်းနဲ့အမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့တွေအာဖဂန်မြေပေါ်မှာအခြေစိုက်မှကိုတားဆီးနိုင်ရေးပြင်ဆင်ဆောင်ရွက်မဲ့ကျွမ်းကျင်အဖွဲ့နှစ်ဖွဲ့ကိုအမေရိကန်နဲ့တာလီဘန်တို့ကြားသဘောတူခဲ့ကြပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီဇတ်နဲ့တာလီဘန်ကိုယ်စားလှယ်တွေကတားနိုင်ငံမှာဆွေးနွေးသဘောတူခဲ့ကြတာကိုတာလီဘန်ဘက်ကအဓိကညှိနှိုင်းရေးမှူးမော်လာရှာမိုဟာမက်အဘတ်စတန်နီကာဇိုင်းကထုတ်ပြန်ပြောကြားခဲ့တာပါ။ဖေဖော်ဝါရီလ25ရက်နေ့ကျရင်ဒိုဟာမြို့တော်မှာနောက်ထပ်လုပ်မဲ့ဆွေးနွေးပွဲကြရင်အဲ့ဒီအဖွဲ့နှစ်ခုကတုံးသက်ပြင်ဆင်ထားတဲ့တပ်ရုပ်သိမ်းရေးအစီအစဉ်ကိုတင်ပြချလိမ့်မယ်လို့သူကပြောပါတယ်။အဲ့ဒီနောက်ပိုင်းကျရင်တော့အာဖဂန်နစ္စတန်တဲကနေနိုင်ငံခြားတပ်ဖွဲ့တွေအလုံးထွက်သွားမယ်ဆိုတော့အာမခံချက်ပေးမဲ့ဆွေးနွေးပွဲကြီးကိုကျင်းပမယ်လို့ဆိုပါတယ်။အဲ့ဒီကျရင်တော့ကုလသမဂ္ဂနဲ့အစ္စလာမ်နိုင်ငံတွေကကိုယ်စားလှယ်တွေပါဝင်မယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တပ်တွေဘယ်အချိန်ရုတ်သိမ်းမယ်ဆိုတဲ့အချိန်စရားကိုလည်းအမေရိကန်ဘက်ကကြေညာလိမ့်မယ်လို့ဆိုပါတယ်။အခုလိုမျိုးဒီတာလီဘန်ဘက်ကအဓိကညှိနှိုင်းရေးမှုရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူးရှင်။
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညဘက်တရင်တွေကိုဆက်လက်ကျင်းညာနေပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတခုမှာဒီကနေ့လက်ပြပုံနဲ့တက်ခတ်မှုကြောင့်လူနေဦးသေဆုံးသွားပါတယ်မွတ်စလင်ခုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လူလူဆန္ဒနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘာသာရေးရာထုတ်ပြန်ထားတဲ့နေရာတွေကိုတက်ခတ်ခံခဲ့ရတာနဲ့ဆိုရင်နှစ်ချီရှိသွားပါပြီဇမ်ဘိုဟန်ကမျိုးကမနေ့ဆိုပိုင်ဘုံခွက်တက်ခတ်မှုမှာလူလေးဦးတန်ရတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါတက်ခတ်မှုတော့လူမဆန်တဲ့လုပ်ရဖြစ်ဒေသခံဦးလမကောင်စီကပြစ်တင်ရှုတ်ချထားပါတယ်ခုနောက်ဆုံးတက်ခတ်မှုတွေကတရင်းလူတွေနေတဲ့နေရာကလူ21ယောက်သေဆုံးသွားခဲ့ရတဲ့ဂျိုလိုကျွန်းမော်ကကက်သလစ်ခရစ်ယာန်ကက်သဒရယ်ဘုရားကျောင်းမှာဘုံနှလုံးပောက်ကွဲမှုကိုလက်တုံ့ပြန်တဲ့လုပ်ရမဖြစ်နိုင်ဘူးလို့လည်းအာဏာပိုင်တွေကယူဆထားကြတာပါဂျိုလိုကျွန်းကတက်ခတ်မှုတွေကIS စတန်ဆွေးနွေးပွဲကသူတို့လက်ချက်ဖြစ်ကြီးညာထားပေမဲ့လည်းအာဏာပိုင်တွေကတော့အဘူစာရုပ်စစ်သွေးကြောအဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့လည်းယုံကြည်ထားကြပါတယ်
ပါကစ္စတန်နိုင်ငံကရဲတပ်ဖွဲ့အကြီးအကဲတယောက်ရုံးကိုဝင်ရောက်စီးနှင်မှုကိုသူတို့လုပ်တာလို့တာလီဘန်တွေကပြောကြားလိုက်ပါတယ်။စီးနှင်တိုက်ခိုက်မှုကြောင့်6ယောက်ထက်မနည်းသေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ပါတယ်။ဘလူချစ်စတန်နယ်တွေကအထူးရဲချုပ်ရုံးကိုတနက်ကင်ဆောင်ထားတဲ့အသေးခံဘုံးခွဲသူ3ယောက်ဝင်ရောက်တိုက်ခိုက်တာလို့တာလီဘန်တို့ကဆိုပါတယ်။ဒေသခံရဲတပ်ဖွဲ့တွေဝင်ရောက်နိုင်ဖို့အတွက်ရဲတပ်သားလောက်800လောက်စီးရင်ပေးနေကြချိန်မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အသေးခံဘုံးခွဲသူတယောက်ကပင်မအဝင်ပေါက်ဂေဒကနာမှာဖောက်ခွဲခဲ့ပြီးနောက်ကျန်တဲ့နှစ်ယောက်ကအဆောက်အဦတွေကလူအုပ်ထဲကိုအတင်းဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်ပါကစ္စတန်လုံခြုံရေးတွေနဲ့အပြန့်အလန့်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒီလအစောပိုင်းကလည်းနောက်ခရိုင်တစ်ခုမှာအသေးခံဘုံးခွဲသူတယောက်ပါတဲ့တနက်သမား3ယောက်ကစစ်တပ်အဆောက်အဦကိုစီးနှင်းတိုက်ခိုက်ခဲ့လို့လုံခြုံရေးအဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာသတင်းပတ်ပေါင်းများစွာကြုံရတဲ့လူမှုညဉ့်ဉန်းမှုတွေဟာကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်တွေဖြစ်လာနေတာကြောင့်ကြောင်ပေါင်း400ယောက်ကိုပြေးလည်ရပါတယ်။လူမျိုးညဉ့်ဉန်းမှုတွေဟာရှေ့သတင်းပတ်တနင်္လာနေ့လောက်ထိရှိနေနိုင်တယ်လို့တာဝန်ရှိသူတွေခန့်မှန်းထားတဲ့အတွက်ကြောင်ပေါင်း438ကျောင်းကိုဒီနေ့ကစလို့တပတ်လုံးပြေးလိုက်ဖို့ဗန်ကောက်မြို့အုပ်ချုပ်ရေးမှူးကိုဝန်ကြီးချုပ် Project Chan ကညွှန်ကြားလိုက်တာပါ။လူငင်နေပြီးရင်ကျော်ပိတ်ဆို့မှုတွေဆိုးဝါးလွန်းနေတဲ့အတွက်လူထုထဲမှာအမုန်တွေပုံများလာနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့ကစလို့ဗန်ကောက်မြို့နဲ့ပတ်ဝန်းကျင်ရဲ့လူထုထဲမှာအမုန်မွားတွေဟာအန္တရာယ်ရှိတဲ့စစ်တီတူးလာနေတဲ့ကြောင်းလူမျိုးညဉ့်ဉန်းမှုထင်သေးထင်သာကပြောဆိုထားတာပါ။လူမျိုးညဉ့်ဉန်းမှုအန္တရာယ် င်ရှိနေတဲ့အကြောင်းမြို့ကနေမလိုအပ်ရင်ပြင်ပကိုမတော်ကြဘူးနဲ့အပြင်မှာလေ့ကျင့်ခန်းလုပ်တာမျိုးတွေကိုရှောင်ရှားကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်
။မြောင်းဝေရွှန်းစွန်းကလာတဲ့လေအေးတွေအမေရိကန်ပြည်ထောင်စုတဝန်းကိုဖြတ်တန်းတိုက်ခတ်နေတာကြောင့်တန်းနဲ့ချီတဲ့အမေရိကန်တွေမကြုံစဘူးအေးထံကိုခံစားနေကြရပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာသမိုင်းတင်အောင်အေးမယ်လို့မွလီဝတာပညာရှင်တွေကခန့်မှန်းထားကြပါတယ်။Illinois, Michigan နဲ့ Wisconsin ပြည်နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ကြေညာထားပါတယ်။ဆောင်းရာသီဆို Chicago မြို့မှာအရိုးကွဲအောင်အေးတက်လေးရှိပေမဲ့ဒီကနေ့မှာတော့အေးအေးတကအေးဆုံးဖြစ်မယ်လို့မြို့တော်ဝန်ကသတိပေးထားပါတယ်။အေးအေးတန်ရှောင်းခိုးလုံးချင်းသူတွေအတွက်လည်းမြို့တော်ဝန်ရှိသူတွေစီစဉ်ပေးထားတယ်လို့မြို့တော်ဝန် Ram Emmanuel ကပြောထားပါတယ်။ Minnesota မြို့မှာလည်းအင်္ဂါနေ့တုန်းကလေအေးကြောင့်တချို့နေရာတွေမှာအနှုတ် 52 degree Celsius အထိအေးတန်ကိုခံစားခဲ့ကြရပါတယ်။ရာဒီဥရုကြောင့်တည်ဆုံးသူရလော့စင်မှာ၄ယောက်ထဲမှာရှိနေပါတယ်။အေးလိုင်းကြီးကအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကနေဝါရှင်တန်မြို့တော်အပါအဝင်အရှေ့ချမ်းဒေသတွေသာမကတောင်ပိုင်းဖလော်ရီဒါပြည်နယ်အထိဖြတ်တန်းတိုက်ခတ်နေပါတယ
်။ဗုဒ္ဓဟူးနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံဘဟုဘဏ်ကဂျပန်ယန်ငွေနဲ့တရုတ်ယွန်ငွေတို့ကိုနိုင်ငံတကာပေးချေမှုနဲ့စီးရင်ရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်တာဟာအမေရိကန်ဒေါ်လာကိုတဆင့်ခန့်အသုံးပြုနေရတာမျိုးမဟုတ်တော့တဲ့အတွက်မြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်အကျိုးပိုဖြစ်ထွန်းစေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။တစ်ဖက်မှာလည်းနေဆက်ကုန်သွယ်ရေးမှာတရားမဝင်တဲ့နည်းနဲ့အယောင်အဝယ်လုပ်နေတာတွေကိုထိန်းချုပ်ရန်ရောက်ကြောင်းလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။ပြည်ဆောင်ကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကယွမ်ငွေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအပါအဝင်ဖွံ့ဖြိုးမှုစီမံကိန်းတွေအများပြားလာရောက်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံကယန်ငွေတို့ကိုမြန်မာနိုင်ငံဗဟုဘဏ်ကနိုင်ငံတကာငွေပေးချေမှုနဲ့စီးရင်ရှင်းလင်းမှုတွေဆောင်ရွက်ခွင့်ပြုလိုက်ကြောင်းဒီကနေ့ဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာလိုက်တာပါတရုတ်ဂျပန်တို့နဲ့ကုန်သွယ်တဲ့နေရာမှာအမေရိကန်ဒေါ်လာကိုတဆင့်ခံအဖြစ်သုံးစွဲနေရတဲ့အဆင့်ကိုကျော်လွန်ပြီးပုံမှုလွယ်ကူလင်မြန်စေရေးအတွက်ရည်ရွယ်ပြီးတော့ဘဟုဘဏ်ကအခုလိုကြေညာချက်ထုတ်ပြန်တာဖြစ်နိုင်တယ်လို့ UMSCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဒုက္ခဥမမောင်လေးကသုံးသပ်ပါတယ်
။ပြည်နယ်ထရေဒင်းတို့ကိုဂျပန်နဲ့ကိုရောကုန်ဝင်ထုတ်တဲ့နေရာတွေမှာဆက်လက်ကူးရှင်းမြန်သွားတဲ့ဟာကိုဒီနယ်တို့တော့ကျွန်တော်တို့ယုံကြည်ပါတယ်။အကြမ်းမှာပြည်နယ်ထုတ်တဲ့အခါမှာဟုတ်နေပေါ့နော်ခိုင်မာတဲ့နေဒီနဲ့ထုတ်တဲ့အခါကျတော့တဆင့်ညာသွားနေတာလေအဲဒီဥစားတွေကဟိုမတော်ပဲနဲ့ဒါတိုက်ရောင်းဝယ်လုပ်လို့ရနိုင်အောင်လို့ခံပြီးပြတဲ့လူကျွန်တော်တို့ရည်မှာတယ်ဂျပန်နဲ့လည်းဒီတိုင်းမှာပဲအဲဂျပန်ယင်းနဲ့ဟို alternative ဒီ hard currency တစ်ခုရခဲ့ကြတော့ဒီ American dollar ကို dependency မှာနည်းနည်းလေးရော့ပြီးတော့တခြားမီးကြီးတုံးဆဲတဲ့နေရာမှာလည်းအခုရှင်မြန်လွတ်လပ်သွားသုံးဆွဲကြအောင်လို့ပြင်ကြတယ်တော့ကျွန်တော်တို့ညှိပါတယ
်တရုတ်နိုင်ငံနဲ့ကုန်သွယ်မှုပမာဏကြီးလွန်းတော့ဒီမြန်မာနိုင်ငံကဘာနေဟာတရုတ်ငွေနဲ့တိုက်ရိုက်ဟိုပေါ့အထုပ်အသွင်းတရုတ်ငွေယွမ်ငွေကိုတိုက်ရိုက်အထုပ်အသွင်းလုပ်နေတယ်တရုတ်ဘာနေကငွေချီးလို့ရှိရင်လည်းယွမ်ငွေနဲ့ချီးပြီးလုတ်ကင်နေကြတယ်ဆိုတဲ့သတင်းတွေကျွန်တော်ကြားပြီးတော့အဲ့ဒီဟာတွေအဲ့လိုမျိုးဆော့ဆော့ဆရာပြောဆိုတရားမဝင်လုပ်နေတဲ့ပုံစံတွေရှိနေတာကိုတရားဝင်ဖြစ်သွားအောင်အစိုးရဒီလိုမျိုးဖြေလျှော့ပေးလိုက်တဲ့အပိုင်းလည်းပါမလားဆရာအခုဒီကြီးညာချက်က
ဟုတ်ပါမှာလေမှန်ပါလေအိုဒါတွေပို့ပြီးတရားဝင်ပေါ့မှာအခုတည်းဒီပြည့်ပြည့်ပြည့်တဲ့မှာဆိုရင်ဟိုတရားမဝင်နိုင်ကြောင်းနဲ့လုပ်နေတာဒီမြန်မာပြည်ကြီးဟိုတာနေနဲ့လုပ်တာနာတာဒီပြည်ထောင်စုတို့တော့ informally ပဲဖြစ်နေပြည်ကြီးကအနေပါကြီးအရေးကြီးခံရတာဒီဘက်ကိုခံရလဲကြံကြခံရတတ်တဲ့ဆိုလေလုံးလိုက်တာဖြစ်သွားပါလေမြန်မာအစ်စ်ကြီးအထက်လျောက်ဒီပြည်ကလည်းဖြစ်တော့ဖြစ်နေပါလေ
မြန်မာနိုင်ငံအတွက်အကျိုးဖြစ်ထွန်းစေဖို့ရည်ရွယ်ပြီးဗဟိုဘဏ်ကအခုလိုဆုံးဖြတ်ချက်ချတာဖြစ်နိုင်ကြောင်းလဲဥမမောင်လေးကဆက်ပြောပါတယ
်မြန်မာအတွက်ကိုပို့ပြီးဖြစ်ထွန်းလာပုံပေါ်ပါလေပို့ဖြစ်ထွန်းလာမဲ့ပုံပေါ်ပါလေမြန်မာအတွက်ကိုဒီနေ့ဟိုပရိုတက်လုပ်ပြီးတပေါ်ပါဒီမှာဟိုလုတ်ခွင့်ကံကြီးပြေးလိုက်တဲ့အတွက်ဟိုတစ်ဖက်နိုင်ငံရဲ့ manipulation ပေါ့နော်ဒါဒီလည်းမခံအောင်ရေတို့တော့ဒီဖြည်ဒီလိုပါလို့မှာတစ်ခါဟို US ဒေါ်လာလိုပါလို့လုတ်ပြီးတော့တခြားပြည်နယ်နောက်ဟို third country ပြည်တပြနိုင်ငံတစ်ခုကနေပို့ရတာလေဒါလေးကိုအဲဒီနေ့ဖြည့်ရှင်းသွားတဲ့ဟာကို
ပုံကံပြောအသိချင်းစေနဲ့တက်တာသွားနေပါလေအခုလို့ဆုံးဖြတ်ချက်ချဖို့အတွက်အစိုးရတာဝန်ရှိသူတွေဘက်ကကာလအတော်ကြာစူးစမ်းဆောင်ရွက်ခဲ့တာဖြစ်ကြောင်းစီဝေးဘွဲတွေကိုကိုယ်တိုင်တက်ရောက်ခဲ့ဘူးတဲ့ကုံတွယ်စက်မှုတင်နှံကြောင်းကတင်ကြားမှုတာဝန်ခံဦးသိမ့်မြင့်ဝေကပြောပါလေအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘိုးဘိုင်ရဲ့စီဝါကူတန်းရဲ့အဲစာတပြင်းသက်ဆိုင်ရာဌာနတွ င်းရာတွေလုပ်တယ်အဲနောက်တော့လုပ်ငန်းရှင်များပေါ့တရုတ်ဘက်ကလုပ်ငန်းရှင်များရောမြန်မာဘက်ကလုပ်ငန်းရှင်များရောအဲ့နဲ့ဆွေးနွေးမိနိုင်တာတွေလုပ်ကြတယ်အဲလုပ်ကြတဲ့အခါကျတော့ဘာသွားဟောဖြစ်တုံးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်အဓိကကတော့မူဆယ်နေဆက်ကုံတွင်ရေးပေါ့နော်ကျွန်တော်တို့ကတရုတ်နဲ့ဆက်သွယ်ရနေအောင်အဓိကဆက်သွယ်ဆောင်ရွက်ခဲ့ကြတာပါအဲဒါပေမဲ့လို့ဂျပန်ရန်လဲနောက်ပိုင်းတော့ပါလာတာတွေ့ရတယ
်အခုထိတော့တရုတ်ယွမ်ငွေနဲ့ဂျပန်ယန်ငွေတို့အတွေ့ဘဟုဘန်ကတရဝင်ငွေလဲနှုန်းသတ်မှတ်ပေးတာမျိုးမရှိသေးပါဘူးဒါပေမဲ့ကုန်သည်လုပ်ငန်းရှင်တွေနဲ့ဘဏ်တွေကတော့ open market rate လို့ခေါ်တဲ့အပြင်ပေါက်ဈေးနဲ့ပဲအလဲအလဲလုပ်နေကြတယ်လို့စီးပွားလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနဲ့အနောက်အုပ်စုနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေဖြစ်လာနေတဲ့အချိန်မှာအိန္ဒိယတရုတ်နိုင်ငံအပါအဝင်ဂျပန်နဲ့တခြားဒေသတွင်းကနိုင်ငံတွေနဲ့မြန်မာအစိုးရကဗက်ဆုံဆက်ဆံမှုတွေတိုးမြှင့်ဆောင်ရွက်လာနေတာကြောင့်ဘိုဘန်ကအခုလိုငွေပေးချေတဲ့စနစ်ကိုဖြေလျှော့ပေးလိုက်တာဟာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်တွေအတွက်လက်တလောမှာအဆင်ပြေစေမဲ့လှုပ်ဆောင်ချက်အဖြစ်ရှုမြင်သုံးသပ်နေကြပါတယ်ခင်ဗျာ
ကိုဆောင်ဝင်းလှိုင်ပါရှင်အခုဆက်ပြီးတော့ရခိုင်တိုက်ပွဲအတွင်းအရက်သားတွေထိခိုက်မှုများပြားနေတဲ့အကြောင်းသတင်းဆောင်မကိုနားဆင်ရပါမယ်မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အီအီတို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့နှစ်လတာကာလအတွင်းအရက်သား၄ဦးထက်မနည်းသေဆုံးရပြီးဖြစ်တယ်လို့ထိခိုက်ဒဏ်ရာရသူ14ဦးထိရှိပြီလို့စစ်တမ်းကောက်ယူထားတဲ့ပစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးအရက်ဖက်အဖွဲ့ကြီးတွေကပြောပါတယ်ဒါ့အပြင်ရခိုင်တက်မတော်နဲ့ဆက်နွယ်တဲ့ဆိုပြီးမတရားအသင်းဆက်သွယ်မှုအဥပဒေပုံမှန်နဲ့ဖန်စီတရားဆွဲဆိုခံရသူအရေးအတွက်လည်းတိုးလာနေပါတယ်။ဒီကြောင့်ကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။2018ခုနှစ်စီစဉ်ပါနဲ့2019ဇန်နဝါရီနှစ်လတွင်တမရော်နဲ့အီအီတို့ကြားစိုက်ပွဲတွေကြောင့်ကြောက်တော်ပုံကျုံရတိတောင်ဗူဒီတောင်မြောက်ဦးမြို့နယ်တွေကအရသားတွေတိုက်စုံထိခိုက်တန်ရာရတွေတိုးလာနေတာပါ။ဒီနှစ်လအတွင်းအရတားထိခိုက်မှုအခြေအနေကိုတော့စစ်တမ်းကောက်ယူထားတဲ့ရခိုင်ပြည်နယ်အရဖက်ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီဝင်ဥဆောင်ဝင်းက VUA ကိုကုလူပြောပါတယ
်စေဆုံးသူ၄ဦးတဲ့အရာဒီ၄ဦးစေဆုံးသူ၄ဦးဆိုတာကသမိုင်းလာရွာကခမလာပါကလေးရဲ့နော်ရေကောင်းရှောင်းကြီးလာကပထမတဲ့ကျောင်းသားဒီဒီတော့ကောက်လို့ဖြစ်လာတဲ့ဒုတိယကောက်ကြတာလေမိုင်းကြီးပြီးတုံးကြတာလေမြောက်ဦးတန်းရောက်မှာအသက်ခံရတဲ့အမှုလေရှားဆောင်ကဟိုအသက်ခံရတာလေအဲ့ဒါလေကတော့
ဒီပတ်ဝန်းကျင်နေ့တော့ဆက်ပြန်ဆက်မြင်ပါရဲ့လို့ကျွန်တော်လည်းအဲ့လိုပြပါမယ်။ဒီကတဲ့ဇန်နဝါရီလ26ရက်နေ့ကရတိတောင်မြို့နယ်သမီးလာကြီးရွာနေမှာစိုက်ပွဲဖြစ်ပွားခဲ့လို့ကလေးငယ်တူလက်နက်ကြီးကြီးစအထိမှန်တိုက်ဆုံးခဲ့တယ်လို့အမျိုးသမီးနှုတ်ကလည်းလက်နက်ကြီးကြီးစအထိမှန်လို့တန်ရာရရှိခဲ့ပြီးစစ်တပ်ကလည်းရန်နှက်ခံရတာ၃ဦးရှိခဲ့တယ်လို့သူကဆိုပါတယ်။ဇန်နဝါရီလ3ရက်နေ့ကလည်းရတိတောင်မြို့နယ်စိုက်ပွဲကြကြီးရွာဆိတ်ဆောင်စခန်းကိုရောက်နေတဲ့ဘော်ဒီကန်ကြီးရွာကလူငယ်၄ဦးဟာလည်းလက်နက်ကြီးကြီးစံထိမှန်ပြီးတန်ရာရရှိသွားခဲ့ပါတယ်။ဒါ့အပြင်စိုက်ပွဲဖြစ်စဉ်ကာလတွင်ရခိုင်တပ်မတော်နဲ့ပတ်သက်နေတဲ့ဆိုပြီးမတရားတင်းဆက်သူကြီးပုံမှန်18တက်နဲ့တရားစွဲဆိုခံရတဲ့သူတွေလည်းရှိနေတယ်လို့ဥဆော်ဝင်းကဆက်ပြောပါတယ်
။တရားစွဲဆိုခံရတာဒီတိောက်တစ်ခုတည်းပဲ။ဒီတိောက်ကဒီတော်ချောင်းကြီးဟာအဲ့ဒီမောင်ကဒီကစမအူဂျိုအဆက်ခံရတဲ့အခြေအနေမျိုးလေ။ဒီတော်ကြီးဟာအဲ့ဒီမောင်ကဖြစ်နေတယ်
ဇန်နဝါရီလ23ရက်နေ့ကဗူဒီတောင်မြို့နယ်ရေလဲချောင်းကျေးရွာမှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတရက်ပြင်ကျေးရွာအုတ်ချေးကြီးမှုအပါဝင်လူ15ဦးကိုအမှတ်3နေကြဆောင်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။24ရက်နေ့ညနေပိုင်းမှာလူ13ဦးကိုပြန်လွှတ်ပေးပြီးမဲ့ကျေးရွာအုတ်ချေးကြီးမှုနဲ့တခြားသူကိုတော့မတရားတင်းဆက်သွေးရေးပုံမှန်နဲ့တရားစွဲဆိုထားပါတယ်။အဲ့ဒီနေ့မှာပဲရတိတောင်မြို့နယ်တွင်တပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရာချိန်တာကျေးရွာနီးကခြံသမားနှုတ်ဖြစ်တဲ့ဥစိန်ဦးနဲ့ဥစိန်သားကျော်တို့နှုတ်ကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတယ်လို့ရတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝီကပြောပါရယ်ဗူဒီတောင်မြို့နယ်တရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလိုင်နဲ့ကျေးရွာသားမောင်ကျဝင်းတို့နှုတ်ဟာအေအေဖွဲ့အတွက်ငွေကြေးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တင်ပြပို့တာကြောင့်ဖမ်းဆီးတရားစွဲဆိုထားတယ်လို့ ဒီသိဒ္ဓမြို့နယ်ချိန်သာကြေးရွာနေဦးစိန်ဦးနဲ့ဦးစိန်သာကျော်တို့နှူးကိုသတင်းပေးပို့တာမှာအသုံးပြုတဲ့ဆန်ဆောင်မျိုးစားတယ်လီဖုန်းနှလုံးနဲ့တူထပ်မံဖမ်းဆီးရမိခဲ့ပြီးတရားဥပဒေအရရယူနိုင်ရေးအတွက်လှုပ်ဆောင်လှုပ်နေတဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ26ရက်နေ့ကတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပင်ချင်းမီနယ်ပလဲဝါမြို့နယ်အတွင်းမှာလည်းဇ
်ကြီးဝါရွာကဒီသားခဲတုံးဦးကိုဖန်ဆီးသွားတယ်လို့ပြောရတယ်။ဒီခါတည်းမလို့အရင်နဲ့ဆက်စပ်မှုရှိတယ်ဆိုပြီးတော့ချင်းလောင်းဝါရွာမှာပဲထားတယ်လို့ပြောတယ်ဗျ။သူတို့ရဲ့တရားရုံးတက်ကန်တောင်ပေါ်မှာပဲထားတယ်လို့ပြောတယ
်။တိုက်ပွဲဖြစ်စဉ်တွင်ပြည်သူတွေစီခိုင်းလင့်လာနေတာကြောင့်တိုက်ပွဲကိုရပ်တန့်သိမ့်ပြီလို့ရခိုင်မျိုးရပါတီသွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ်။
ဒီတိုက်ပွဲတွေဟာပြည်သူလူထုတွေဒုက္ခရောက်တယ်။အခုလည်းအပြစ်မဲ့ကလေးအပါဝင်ဒါပြည်သူလူထုတွေသိဆိုးရလာပြီးကျွန်တော်တို့ကြားနေရဘူး။ဒီဖြစ်နေတဲ့တိုက်ပွဲတွေလည်းအပြင်းမဆန်ဘူးအပြင်းဆက်လက်ထဲမှာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကတော့စစ်ပွဲတွေရပ်ပြီးတော့ဒါတိုင်းရင်းသားမျိုးစုတွေပြည်ပြီးပြည်ဆောင်ရှင်တွေဒီနေ့အပြေချာချင်းရတာလေအဖြစ်တော့ဆုံးနဲ့အမှန်ဆုံးဖြစ်တဲ့ကြော်ကိုကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့အရောင်းဝင်သဘောထားဆက်ပြန်သားလာရှိပါပြီခင်ဗျာ
ဒီကနေ့မှာတော့တမတော်နဲ့အေအေတို့အကြားတိုက်ပွဲဖြစ်ပွားတဲ့သတင်းမျိုးမတွေ့ရသလိုအေအေပြောခွင့်ရခိုင်ဒုက္ခကလည်းတိုက်ပွဲမရှိဘူးလို့ပြောပါတယ်လက်ရှိချိန်ထိတော့တိုက်ပွဲဖြစ်သားတဲ့ဒေသတီးတီးကနေစစ်ရှောင်ထွက်ပြေးလာလို့ဒုက္ခတွေရေအတွက်ဟာ6000ထက်မနည်းရှိနေပြီဖြစ်တယ်လို့တိုက်ပွဲဆက်ပြေးလာကြမှာလဲနေရဆုတ်ခွာထွက်ပြေးရသူအရေအတွက်သိုးလာနေပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပေးပို့ထားတာပါရှင်တော်တော်ရှင်တို့အခုနားဆင်နေကြတာက VUE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကြားပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဗိုလ်ချုပ်စံကြေးရုပ်ထားရှိရေးအခြေတင်ဖြစ်ပြီးတဲ့နောက်ရပ်ဆိုင်ထားခဲ့တဲ့ကြားပြည်နယ်မှာအင်္ဂါနေ့ကတော့ဗိုလ်ချုပ်ကြေးရုပ်တစ်ခုကိုပြည်နယ်အစိုးရကတည်ဆောင်ဆိုက်ထူလိုက်ပါပြီ။ဒီပေါ်ကြားပြည်နယ်အတွင်ကန့်ကွက်နေကြသလိုဝန်ကြီးချုပ်ကလေးဖြတ်တဲ့အပေါ်ဆက်ပြီးတော့ကန့်ကွက်သွားမယ်လို့လည်းပြောကြပါတယ်။ဒီအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မှတ်မိခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကကန့်ကွက်မှုတွေရှိလို့ဗိုလ်ချုပ်စံကြေးရုပ်ထားရှိမဲ့အစီအစဉ်နဲ့ပတ်သက်ပြီးလူမှုသဘောထားကောက်ယူပြီးမှသာရုပ်ထုထားရှိပါမယ်လို့ပြည်နယ်ဝန်ကြီးချုပ်ဘက်ကကတိပေးထားခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီ29အင်္ဂါနေ့ညဘက်မှာတော့ဗိုလ်ချုပ်ကြေးရုပ်တစ်ခုကို KR ပြည်နယ်လွှဲကော်မြို့နယ်ကကန္နရာဟေဝံပန်းချံနယ်ပြည်နယ်အစိုးရကရွှေ့ပြောင်းချထားလိုက်တာပါ။ဒီနယ်အစိုးရဘက်ကအခုလိုလူမှုသဘောထားကောက်ခံတာမျိုးမရှိပဲအတင်းအာဓမကိုယ်တော်နဲ့ကိုလှုပ်ဆောင်တာမျိုးကိုလက်မခံပဲဆက်ပြီးကန့်ကွက်သွားမယ်လို့အရင်ကန့်ကွက်ချိန်ကတည်းကပါဝင်ခဲ့သူကရင်နီလူငယ်တဦးဖြစ်တဲ့ကိုမျိုးလိုင်ဝင်းက VOA ကိုပြောပြပါဗ
ျ။လူမှုရဲ့သဘောထားဆန္ဒတွေမှာပါဝင်ပြီးလို့ခိုးချုံကူရဲ့အတင်းအာဓမလှုပ်နေတာဒါလူမှုကိုဟိုဆန့်ကျင်တာပဲလူမှုသစ္စာဖောက်တယ်လို့ကျွန်တော်မှတ်ယူလို့မင်းသဘောထားသူပြင်ရင်ချက်ထုတ်လိုက်တာပေါ့။
ဗိုလ်ချုပ်ရုတ်ထုထားရှိမဲ့ကိစ္စကိုပြီးခဲ့တဲ့ဇူလိုင်လကလိုက်ကော်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်ငိမ့်ညံ့စွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းငိမ့်စုစီဥပဒေပုံမှန်19နဲ့လူငယ်12ယောက်တရားစွဲဆိုခံထားရတယ်လို့အခြားလူငယ်10ယောက်ကိုလည်းကရင်နီတမိုင်းရောက်စာတွေဖြန့်ဝေခဲ့တာကြောင့်ဆိုပြီးလိုက်ကော်ဒီမော်ဆိုဖရူဆိုဖားဆောင်နဲ့ဘောလက်ခဲမြို့နယ်တွေမှာရာဇသက်ကြီးပုံမှန် 905 ခကားရီနဲ့တရားဆက်ဆူထားပါတယ်။လက်ရှိချိန်ထိဒီမှုတွေကမပြည့်ပြတ်သေးဘူးလို့လေကိုမျိုးလိုင်ဝင်းကပြောပါတယ်။ကြေးရုပ်ကိုပန်းချန်ထဲမှာချထားတာနဲ့ပတ်သက်ပြီးအတိအကျသိရဖို့ပြည်내အစိုးရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကရင်နီအမျိုးသားတုတ်တက်ရေးပါတီကဒန်နီယယ်ကတော့အခုလိုအစိုးရဘက်ကအတင်းကျပ်လှုပ်ဆောင်မှုမှာလူလူနဲ့အတူယက်တီသွားမယ်လို့ပြောပြီးဝင်းကြီးချုပ်အနေနဲ့ကတိတည်စင်းတယ်လို့လည်းဆိုလိုက်ပါတယ်။
ကျွန်တော်တို့အနေနဲ့တော့အစိုးရကကြည့်တည်ဖို့တော့လိုလို့ပေါ့နော်သူတို့အရေးတစ်ခေါက်ကလူထုရဲ့စံတန်းခါယူငယ်စီဗီယိုလူမျိုးလူထုရဲ့လက်ထက်မှာအဘိမဆုတ်ဖြတ်ပါလို့တစ်ခါပြောထားပြီးသားဖြစ်တယ်ဒီဘူကြီးချုပ်သူပြောတဲ့အတိုင်းတော့သူလုပ်ဖို့တော့လိုတယ်လို့ကျွန်တော်တို့အမြင်တယ်အဲ့ဒီပန်းချန်ထဲမှာတော့သူထည့်ထားပြီးဒီမဲ့ဟိုအရမ်းမနေရပုံမှာမတည်သေးဘူးမတည်နဲ့လူငယ်တွေကသူပြောထားတာတွေ့တယ်လေဆိုတော့သူတို့လူစီဆက်သွားမယ်ဆိုတော့အဲ့ဒါတော့ကျွန်တော်
မသိဘူး။ NLD အစိုးရတက်လာပြီးနောက်ပိုင်းဗိုလ်ချုပ်ကြေးရုပ်စိုက်ထူတာတွေကိုပြည်내နဲ့တိုင်းဒေသကြီးတတော်များများမှလုတ်ခဲ့တာကြောင့်ဒေသအသီးသီးမှကန့်ကွက်တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကကချင်ပြည်နယ်မှာစိုက်ထူထားတဲ့ဗိုလ်ချုပ်ကြေးရုပ်ကိုတင်မော်စေးလောင်ချဖျက်ဆီးခံခဲ့ရတဲ့အထိပြင်းထန်တဲ့ကန့်ကွက်မှုတွေရှိခဲ့ပါတယ်ရှင်။
မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်အောက်လွှတ်တော်မှာဖေဗရူလာ5ရက်နေ့ကျရင်လွှတ်တော်နှစ်ရက်စလုံးရဲ့ရှိမောက်နိုင်ငံတော်ခြေပြမင်ကွန်ပြောကြားဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ဖိတ်ကြားချက်ကိုတမန်ဒေါ်နယ်ထရမ့်ကလက်ခံလိုက်ပါတယ်အမေရိကန်နိုင်ငံမှာ35ရက်ကြာအစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားတာကနေယာယီပြန်ဖွင့်ခဲ့ပြီး3ရက်အကြာမှာအခုလိုဖိတ်ကြားလိုက်တာဖြစ်ပါတယ်ဒီတော့တွင်တမန်ထရမ့်အနေနဲ့လည်းသူတိဆောက်ချင်တဲ့မက္ကဆီကိုနယ်စပ်ကတတိုင်းအတွက်ရန်ပုံငွေရဖို့အကြိမ်နဲ့ကြိုးစားနေသလို2016ရွေးကောက်ပွဲမှာရုရှားကျောင်းဝင်နှောက်ယှက်မှုရှိမရှိအထူးစုံစမ်းမှုတွေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေဟာအဂတိလိုက်စားမှုဥပဒေကိုချိုးဖောက်မှုရှိနေတယ်လို့ဆွတ်ဆွဲပြီးတရားစွဲဆိုမှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။အင်ဖြူတော်တရင်တော့ Pasty Vida Kusara တရင်ပေးပို့ထားတာကိုဒေါက်ခင်မျိုးတက်ကပြောပြပေးမှာပါရှင်။
အစိုးရရန်တရားယာယီပြန်ဖွင့်ခဲ့ပြီးတဲ့နောက်မှာနေဆက်လုံခြုံရေးဆိုင်ရာအပေးအယူတွေအတွက်လွှတ်တော်ကနေဥတီလှုပ်ဆောင်နေပါပြီ။တကယ်လို့ February 15ရက်နေ့ရောက်တဲ့အထိသဘောတူညီမှုမရသေးရင်တော့သမ္မတ Trump ကအစိုးရရန်တရားကိုနောက်တစ်ခါပြန်ပိတ်တာဒါမှမဟုတ်နိုင်ငံတော်အရေးပေါ်ကြေညာချက်တွေကိုလုပ်မယ်လို့ပြောပါတယ်။အင်မီပြောခွင့်ရ Sarah Sanders က
သမ္မတကနောက်တစ်ချိန်အစိုးရရန်တရားပြန်ပိတ်တာမျိုးမဖြစ်စေချင်ပါဘူး။ဒီလိုဖြစ်သွားဖို့မဟုတ်ဘဲတကယ်ဖြစ်စေချင်တာကအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့လုံခြုံမှုရှိဖို့ပါ
။တကယ်လို့နေဆက်လုံခြုံရေးအတွက်ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်နဲ့သဘောတူညီမှုရခဲ့ရင်တော့သမ္မတထရမ့်ဟာသူ့ရဲ့ဥပဒေမူကြမ်းကိစ္စအတည်ပြုနိုင်ရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ George Washington တက္ကသိုလ်ကစတီဗန်ဘီလတ်ကတော့
အခုကြုံနေရတဲ့အခက်အခဲတွေထဲမှာဒါကလည်းတစ်ခုပါနေပါတယ်။အဓိကကတော့အင်ပီရိုထဲမှာကိုဗျံမာတာဖြစ်နေတာပါ။အထူးစုံစမ်းစစ်ဆေးရေးမူလရဲ့စုံစမ်းစစ်ဆေးတာကိုခံနေရတဲ့အပြင်ဒီမိုကရက်တွေဘက်ကလည်းပြင်းပြင်းထန်ထန်စုံစမ်းမှုတွေလုပ်လာမယ်ဆိုတာတန်မြတ်ဖြစ်စရာမရှိပါဘူး
။2016သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုဆိုင်ရာအထူးစုံစမ်းမှုရောဘတ်မူလရဲ့စုံစမ်းမှုတွေနဲ့ဆက်နွယ်ပြီးသမ္မတနဲ့ပတ်သက်သူတွေတဲကဆက်ထမမြောက်ရာဇဝတ်ကြောင်းရအဆွဆွဲခံရသူကတော့ထရမ့်ရဲ့အကြံပေးလေးဖြစ်ရင်းနှီးတဲ့မိတ်ဆွေလေးဖြစ်တဲ့ရောဂျာစတုန်းပါ Clinton မဲဆွေအဖွဲ့အီးမေးလ်တွေကိုရုရှားကခိုးယူပြီးအတိုက်ခံတွေအတွက်အကျိုးရုပ်ဆိုင်အောင်ဖောက်ချခဲ့တဲ့ WikiLeaks website နဲ့ထရမ့်အဖွဲ့ကြားသူပါဝင်ခဲ့တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လေထွက်ဆိုမှုနဲ့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲသူ့ကိုဆွဲချက်တင်ဖမ်းဆီးခဲ့တာပါဒါပေမဲ့သူကတော့ဒါကိုငြင်းဆိုပါတယ်အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှာသူ့ရဲ့ထွက်ဆိုချက်တွေကိုမှောင်ယွင်းစွာဖော်ပြပြီးသူကမှောင်ယွင်းစွာအဆွဆွဲခံခဲ့ရကြောင်းအဲ့ဒီချိန်ကသူပြောမှဆိုမှရှိခဲ့ရင်လေဒါဟာတမင်တက်တက်မှားတာမျိုးမဟုတ်ကြောင်းပြောသွားတာပါတချိန်ထဲမှာပဲထရမ့်ဟိုတယ်နဲ့ပတ်သက်ပြီးနိုင်ငံခြားအရာရှိတွေလာပြီးတဲခိုတာဟာအကျိုးမြတ်ကိုမျှော်ကိုမှုတစ်ခုဖြစ်ဆွဆွဲမှုတွေနဲ့လည်းရင်ဆိုင်နေရတာပါ Public Citizen အဖွဲ့က Robert Weissman ကတော့
Trump International Hotel ကိုခေါ်တဲ့နိုင်ငံတကာဟိုတယ်ကြီးမှာ Saudi Arabia လူတွေကပွဲကြီးကျင်းပခဲ့ပါတယ်ဒါကိုလည်းသမ္မတကစီးပါတယ်ဒီလိုလွတ်ရက်တွေဟာတကယ်တော့ဖွဲ့စည်းပုံမူလရေးဆွဲခဲ့တဲ့လူတွေစိုးရင်ခဲ့ရတဲ့စိုးရိမ်မှုဖြစ်ပါတယ်ဒါကသမ္မတစီးကအခွင့်အရေးကိုမျှော်ကိုပြီးနိုင်ငံခြားအစိုးရတွေကတစိုးလက်ဆောင်ပေးတဲ့အနေအထားဖြစ်ပါတယ်
အခုလိုဆွဆွဲချက်တွေကိုသမ္မတထရမ့်ကငြင်းဆိုပါတယ်။သူ့ရှင်နေတွေကတော့နိုင်ငံခြားအစိုးရတွေကထရမ့်ဟိုတယ်မှာတဲကျင်တဲ့အကြောင်းရင်းတွေအများကြီးရှိနေတာကြောင့်သမ္မတစီကနေအခွင့်အရေးရဖို့မျှော်ကိုးတယ်ဆိုတာအတွက်တက်တေပြဖို့ခက်ပါတယ်လို့ပြောပါတယ်။အခုလိုအခက်အခဲတွေတလှည့်ကြီးရှိနေချိန်မှာပဲ February 5ရက်နေ့မှာသမ္မတဟာသူ့ရဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။
တော်ခင်မျိုးတက်ပြောပြပေးခဲ့ရပါရှင်ဒီကနေ့ညပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွေးမှာတော့မြမလူလူနဲ့ကျန်းမာရေးကဏ္ဍဥကြော်စံတာရဲ့မြမရေးသုံးသပ်ခြင်းနဲ့တပတ်အတွင်းအားကစားသတင်းလှော်အစီအစဉ်တွေကိုထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်ရှင
်ဒီဝေးမြမပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်1953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကျန်းမာရေးကဏ္ဍမှာကင်ဆာဖြစ်ပွားမှုနှုန်းကိုဘယ်လိုလျှော့ချနိုင်မလဲဆိုတဲ့အကြောင်းနဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီအရင်ကကမ္ဘာမြေကြီးကျယ်ပြင်းနေမှာလည်းဒါတွေပြင်းပါဝင်ဖြစ်တယ်လို့သိရတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့အသက်ဦးမြင်တက်ပြီးတော့လည်းဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့ဒူဂူလိုလည်းပြောလို့ရတယ်။ဒီနေရာလေးပိုင်းစပါးလေ
းစိန်ခေါ်မှုတွေအများကြီးကြုံနေရတဲ့မြန်မာနိုင်ငံမှာမြစ်ဆုံစီမံကိန်းပြန်ဆဖို့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာစိန်အောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဝင်မင်းထက်ငင်းချမ်းနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအကစားသတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်။ February 4ရက်နေ့ကကမ္ဘာကင်ဆာတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။ကင်ဆာရောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေမှာပူးပေါင်းပါဝင်ရင်ကင်ဆာဖြစ်ပွားမှုနှုန်းကိုလျှော့ချတဲ့နေရာမှာလူတိုင်းပါဝင်နိုင်ပါတယ်။ဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာလုံးတိုင်းနာနဲ့ကြည့်မယ်ဆိုရင်ကင်ဆာရောဂါကြောင့်အသက်သေဆုံးသူဦးရေဟာ2018ခုနှစ်အတွင်းမှာ 9.6 သန်းနီးပါးရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းသုံးသပ်ထားပါတယ်။ကင်ဆာရောဂါနဲ့ပတ်သက်ပြီးအသိပညာပေးမှုနဲ့ကာကွယ်ကုသမှုတွေကိုထိထိရောက်ရောက်မပြုလုပ်နိုင်ဘူးဆိုရင်2030ခုနှစ်ကိုရောက်လာတဲ့အခါမှာကင်ဆာရောဂါကြောင့်အသက်သေဆုံးမှုတွေဟာတစ်နှစ်ကို13သန်းအထိမြင့်တက်လာနိုင်တယ်လို့လည်းကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။လူထုတယောက်ချင်းစီကနေအစပြုပြီးအဖွဲ့အစည်းအလုံးကတနိုင်တစ်ပိုင်းစီတက်ညီလက်ညီနဲ့ကင်ဆာရောဂါအကြောင်းကိုဝိုင်းဝန်းပညာပေးကြမယ်ဆိုရင်ကင်ဆာရောဂါနဲ့အသက်သေဆုံးရမှုတွေဟာတဖြည်းဖြည်းလျော့နည်းသွားမှာဖြစ်ပါတယ်။ဒါမဲ့2019ခုနှစ်ဖေဖော်ဝါရီလ4ရက်နေ့မှာကြာရောက်မဲ့ကမ္ဘာကင်ဆာရောဂါနေ့မှာလည်း I am and I way ဆိုတဲ့ဆောင်မှုကိုရွေးချယ်တုံ့ပြန်ထားပြီးကင်ဆာရောဂါအကြောင်းအသိပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်လှုံ့ဆော်သွားဖို့ရှိတယ်လို့ရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ဒီ World Cancer Day မှာသူ့ရဲ့ team ပေါ့နော်သူ့ရဲ့ဆောင်မှုတွေကပါလဲဆိုရင်ဆရာတို့ရဲ့ဒီချက်မှာပါပါတယ် I am and I will ပါเนาะအဲ့ဒီတဘောကပါလဲဆို2019 2020 2021 3နှစ်အတွက်ကိုဒီ UICC ကနေချမှတ်ထားတဲ့ကမ္ဘာကင်ဆာရောဂါနေအခမ်းအနားလှုပ်ရှားမှုတွေမှာဆောင်ရွက်ရမယ့်အချက်တွေဖြစ်ပါတယ်အဲ့တော့ I am and I will ဆိုတဲ့အဓိပ္ပာယ်ကတော့ I am ဆိုတာကတော့လူတူးချင်းတူးချင်းကမိမိဘယ်သူလဲဆိုတာကိုပြောတာပါ and I will ဆိုတာကတော့ဒီကင်ဆာရောဂါထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့မိမိရဘယ်ပိုင်းကဏ္ဍကနေပါဝင်ပေးမလဲဆိုတာကိုကြည့်ပြတဲ့အနေနဲ့ကျွန်တော်လုပ်ပါမယ်ဆိုတဲ့ဒီ commitment လို့ခေါ်တဲ့เนาะအဆိုပြုတဲ့အချက်ကြည့်ပြတဲ့အချက်ကလေးဖြစ်ပါတယ
်လူတွေရဲ့အစားအသောက်အနေထိုင်နဲ့အလေ့အကျင့်တွေတောင်းလဲလာတာကြောင့်နှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေဖြစ်ပွားမှုဟာတဖြည်းဖြည်းများပြားလာနေတာကိုသတိပြုမိတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းမှရှုပ်ပုံမြို့နယ်ဆိုင်ရာဒုတိယဥက္ကဋ္ဌဖြစ်သူဒေါက်တာဦးခင်မောင်တင်းကပြောပါလဲ
လူတွေရဲ့ lifestyle လည်းပြောင်းလာတယ်เนาะအစားအသောက်တွေရဲ့เนาะဟို influencer လည်းအများကြီးပါလာတယ်เนาะလူရဲ့ legend ကနည်းလာတာတွေနဲ့နောက်ကုန်းစားတာဆေးလေးတောက်တာအရက်ဆိုင်တွေပေါ်လာတာနဲ့တော့ဒီကင်ဆာရောဂါတွေလည်းဖြစ်များလာတယ်သွေးသွေးစီးကျူပေါ့ခုနပြောတဲ့ NCD ခေါ်တဲ့ Non Communicable Disease ပေါ့တော့မကူးဆက်တဲ့ရောဂါတွေကဖြစ်ပွားမှုနှုန်းတော်တော်ပိုများလာတာတွေ့ပါတယ်နောက်ခုနပြောတဲ့သွေးသွေးစီးကျူအမှဟိုဗလောင်ကင်ဆာဆိုလည်းတွေ့လာတယ်အသေးကင်ဆာကတော့ဒီဘီပိုးစီပိုးရှိတဲ့လူတော်တော်များများတော့ကုသမှုမယူဘူးတော့ဂရုမစိုက်ဘူးဆိုရင်ဖြစ်ဖြစ်လာတာတွေ့တယ်တော့အဲ့ဒါလေးတွေပေါ့တော့ဟိုခုနပြောလို့ပဲဒီကင်ဆာဖြစ်ပွားမှုဟိုစာပေးတာမလုပ်ထားတာပေါ့လေများများတွေ့တာများများလာတယ်လို့သူယူဆပါတယ
်မိမိရဲ့ကျန်းမာရေးအခြေအနေကိုအချိန်မမှန်ဆန်းသက်စစ်ဆေးပေးတဲ့အလေးထားမထုံကားသေးတဲ့မြန်မာနိုင်ငံမှာယောဂတစ်ခုခုတွေ့ရှိခဲ့ပြီးဆိုရင်ယောဂအဆင့်မြင့်ပြီးကုသရခက်ခဲတဲ့အနေအထားကိုရောက်ရှိနေကြတာပါမ
ပါယောဂအတွက်ပဲဖြစ်ဖြစ်ကျွတ်တေကာဝေရာဟာကုသလတ်ထက်ပိုပြီးထျောက်မှုရှိတာကြောင့်ကျမကြီးဘုသူတော်တွေကိုလေ့လာလိုက်စားပြီးငရဲစင်ကလေးကကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတောက်သွားကြဖို့လိုတယ်လို့အသေးဖောင်ဒေးရှင်းမှရှင်းပုံမျိုးနဲ့ဆိုင်ရာဥက္ကဋ္ဌဖြစ်သူဒေါက်တာဦးကျော်ထေကပြောပါတယ်။ပါယောဂဖြစ်ဖြစ်ပေါ့လေကာဝေရာအကောင်ဆုံးပဲเนาะအတေယောဂလည်းကာဝေရာအကောင်ဆုံးပဲ လာတယ်အစားတော့ကအစားပေါ့အစားတော့မှန်မှန်စားမယ်အချိန်မှစားမယ်အေးအေးမှန်မယ်လေ့ကျင့်ခန်းတစ်ခုလုပ်မယ်ဆိုရင်တော့ဒီသုံးမျိုးတော့လုပ်ရင်ကိုအခြေခံဘာရောအဖြစ်ကာဗွန်နိုင်တို့ကျွန်တော်ယုံကြည်တာပေါ့လေ
ကိစ္စရောင်းကနေပတ်သက်တဲ့အသိပညာပေးမှုတွေကိုတက်တက်ကြွကြွဆောင်ရွက်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအတက်ကြွဆုံးလေးနိုင်ငံစီးရင်မှာပါဝင်လာခဲ့တာကိုတွေ့ရပါတယ်လာမယ့်2019ခုနှစ်ဖေဖော်ဝါရီလ4ရက်ကမ္ဘာကင်ဆာရောဂါနေ့မှာလည်းကင်ဆာရောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုတနိုင်ငံလုံးတိုင်းတာနဲ့ခြေခြေပြက်ပြက်လှုပ်ဆောင်သွားမှာဖြစ်တာကြောင့်လူတူချင်းစီကနေအစပြုပြီးအဖွဲ့အစည်းအသီးသီးကလည်းမိမိလက်လန်းမိတဲ့နေရာကနေကင်ဆာရောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုပူးပေါင်းဆောင်ရွက်လို့ရတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ပထမအဆုအနေနဲ့မရခဲ့တော့လဲဆရာတို့ကမ္ဘာပေါ်မှာဒီအကောင်ဆုံးဒီကင်ဆာယောဂကာကွယ်ရေးခန္ဓာနော်ဆောင်ရွက်ချက်မှာအကောင်ဆုံး၄နိုင်ငံထဲမှာဇာတ်ရုပ်ပါဝင်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်အဲ့တော့2019ခုနှစ်မှာလည်းဒီထက်ပိုပြီးတော့ဇာတ်ရုပ်ကကြည်ကြဲပြည့်ပြည့်ဆောင်ရွက်ဖို့ရှိပါတယ်အဲ့ဒီမှာလည်း everyone everywhere လို့ခေါ်တဲ့လူတိုင်းလူတိုင်းကနေရာတိုင်းမှာပါဝင်နိုင်တယ်ဆိုတဲ့အတွက်ကြောင့်မလို့ဇာတ်ရုပ်တနေရာထဲမှာကျင်းပတာလည်းဆိုင်ဇာတ်ရုပ်အဖွဲ့ဝင်များစွာနဲ့နော်ကျန်းမာရေးဝန်ကြီးဌာနရဲ့အထောက်အပံ့အကူနဲ့နောက်တစ်ခါသက်ဆိုင်ရာဒီနယ်နဲ့တိုင်ဝန်ကြီးချုပ်အတင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့နိုင်ငံအနှံ့အပြားမှာကျွန်တော်တို့ဒီကင်ဆာရောဂါဒီအခမ်းအနားကိုဆောင်ရွက်သွားဖို့ရှိပါတယ
်ဖေဖော်ဝါရီလ4ရက်နေ့မှာကြာရောက်မဲ့ကမ္ဘာကင်ဆာရောဂါနေ့မှာကင်ဆာရောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုပူးပေါင်းပါဝင်လှုပ်ဆောင်ရင်းကင်ဆာရောဂါဖြစ်ပွားမှုနှုန်းကိုလျှော့ချတဲ့နေရာမှာတတော်တနေရာကနေကူညီဆောင်ရွက်နိုင်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန်းစိုးစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရပြီးမှတော့အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။စိန်ခေါ်မှုတွေအများကြားကြုံနေရတဲ့မြန်မာနိုင်ငံမှာမျက်စုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးလာတဲ့အတွက်ဘီးချက်နန်ချက်အခြေအနေတိတိယတိုးလာပြန်ပါတယ်။ဘယ်လိုရင်ဆိုင်ကြပါမလဲ။ပြည်လေကျော်လွှားနိုင်မယ့်အလားအလာကရှိပါရဲ့လား။စင်ယုံစုသဘာဝပါဝင်ခြင်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်အေယာဝတီမြကန်းတပေးမှနေထိုင်သူလည်းဖြစ်တဲ့မင်းထက်ငင်းချန်းနဲ့ဥကြောစံသာတို့ဆွေးနွေးသုံးသပ်တင်ပြပေးထားပါရဲ့ရှင
်။ကျမင်းတဲ့ငင်းညာခင်ဗျာသစ္ဆုံစီမံကိန်းကိုဥသိမ်းစဉ်လက်ထက်ကခဏရဆန်းထားပြီးတော့အခုအခါမှာတရုတ်ကဖိအားပေးလာနေပါတယ်ဒီဟာကိုပြန်ဖွင့်ဖို့အတွက်ဆိုတော့မြန်မာဘက်ကလည်းပဲဒီတိုင်းလုပ်လိုက်ရင်ဖြစ်နိုင်မယ်ဆိုတာကိုမြန်မာနိုင်ငံဆိုရပါဝင်အနာဘနေပါဝင်သဘောပေါက်ကြပါတယ်ဒါကြောင့်လည်းဒီစီမံကိန်းကိုလည်းပုံစံပြောင်းဖို့အတွက်နေရာရွှေ့ဖို့စသဖြင့်လုပ်နေတာတွေ့ရပါတယ်။ဘာကြောင့်ဒီမြေဆုံစီမံကိန်းကိုမြန်မာဘက်ကဘာကြောင့်မကြိုက်ဘူးလဲဆိုတာဆရာပထမဆုံးအကြံဉာဏ်ပြောပြပါခင်ဗျာ။အ
ဲ့ဒါတော့ဒီလိုဒီအရင်ကကမ္ဘာမြေကြီးကျယ်ကြီးနေမှာလည်းဒါတွေပြန်ပါဝင်ဖြစ်တဲ့လို့ကြည့်ရတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့အတဲ့ဝိဉာဉ်တက်သေးကြတဲ့ဖြစ်တယ်။ကျွန်တော်တို့နိုင်ငံရဲ့ဒိုကိုလိုတဲ့ပြောလို့ရတယ်။ဒီနေရာလေးဆိုင်ရေးစဘာတွေလူချောင်းအင်းရည်တွေအများကြီးတော့သွားပြီးလာပြီးတော့သုံးပေါ့ဗျာ။ဒီဟာကမြေပေါ်မှာပဲဘူတီပြောမှာကျွန်တော်နိုင်ငံကကြီးသွားဆင်တန်းနေတာလည်းဖြစ်တယ်။အဲ့တော့ဒီအနာဂတ်ကိုမမျှော်မနိုင်တဲ့ကိစ္စတွေပေါ့။ဥပမာဒီညီကလေးကိစ္စတွေပါလာတယ်။တာတမန်ကြီးထုတ်လိုက်တဲ့အတွက်ဒီအမေရိကန်တဲ့ကိစ္စတွေတော့ဒီခုနကမဲသွားမဲ့ကိစ္စတွေသတ်ပြီးပေါ့။ဒါတော့တစ်ဖက်ကလည်းလုံချင်ကြည့်ဒီဘက်ကလည်းဘယ်သူကောင်းကောင်းနေပြောတော့တယ်ပဲ။အာမခတ်ကျကျွန်တော်တို့အကြည့်ဝမရှိဘူး။ကျွန်တော်ဒီလူလူအားလုံးကဒီအာမခတ်ကျရတဲ့တော့မခံစားရဘူး။နောက်ဒါဒီဖြစ်ပြီးနေရဲ့ဝိညာဉ်တစ်ခုလိုတည်းပြောလို့ရတယ်။ဒါကြည့်ဒီကခုလက်တော့မပေါ့ဘူးဒါကျွန်တော်တို့တနိုင်ငံလုံးကဝိညာဉ်တစ်ခုပါအဲ့တော့ဒီလိုနေရာမျိုးမှာပုံပြမှုအတိုင်းအတာလေးတစ်ခုတောင်းနေတော့ကျွန်တော်တို့ဘက်ကလက်ခံနိုင်ရအကြောင်းမရှိဘူးဒါကြောင့်မလဲပြပြီးတဲ့ကာလတွေမှာလာလူကြီးအများကြီးရဆန္ဒပေါ့အများကြီးရဆန္ဒကဒီတိုင်းနဲ့ခုနထုတ်ပြန်လို့ပြီးခဲ့တဲ့ဆိုရမှာတော့ဒါကြီးဆိုင်ခဲ့တာပ
ါဆိုတော့အခုကဖွံ့ဖြိုးမှုကိစ္စဆိုတဲ့နေရာမှာမြန်မာနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်ပါထားတယ်လဲခင်ဗျာမူလအဖြစ်တရုတ်ဘက်ကပဲများများပေးထားတယ်လို့ကျွန်တော်တို့အကြံဉာဏ်သ
ိတယ်။ကျွန်တော်အဓိကဟုတ်ကဲ့အဓိကအဲ့ဒီစာချုပ်ကနေရလာမဲ့ကျိုးမြတ်တွေကျွန်တော်တို့အသေးစိတ်မပြရပါဘူး။သို့တော့အကြံဉာဏ်အပြည့်တော့ဂျာဂိုင်လုံးနည်းနည်းပဲကျွန်တော်တို့ကပထမအပိုင်းမှာကျိုးမြတ်ခံစားရမယ်၊နေ့ချေသွားကြမယ်။နောက်ဒီတရုတ်ကဒီကနေလျှက်စစ်တာအားထုတ်မယ်ဆိုတာမျိုးပေါ့။ကျွန်တော်တို့နောက်ပိုင်းမှာတည်ရတော့ဒီကလည်းစွန့်ရင်ထိုက်တယ်တော့ပြည်စုံနေပါပြီနော်။အဲ့တော့ဒီဟာကိုလည်းဆက်လက်မှတ်တက်ကြည့်ဘာပြောရလဲအဲဒီ PSC တခုတည်းတော့ဟုတ်ရလားလို့တည်ရတော့ဖြစ်လာပါလေ။နောက်ချက်ကဒီကြော်ရင်းမြစ်ကနေဟဲ့လားဒီဖြစ်လာတဲ့ဒီခုနအကျိုးဆက်တွေပေါ့လေကျွန်တော်တို့မြေပြင်နေတိုင်းကြတဲ့ကျွန်တော်တို့ဒီဒီဝါများစွာအတွက်ဒီဟာတွေအနောက်ဆက်ဟာတာတွေဖြစ်လာမဲ့ဟာတွေနောက်နောက်ကိုခုနဒီ climate change လို့ခေါ်တဲ့ကမ္ဘာမှာလည်းရာသီဥတုကြောင်းတဲ့အကျိုးဆက်တွေဒီပြေချ ားပူတာတွေတော်တော်ကြီးပြုံးပြီးနေရာကြီးဓာတ်ရမှာမှာဒီဆယ်လို့လို့ရလာတဲ့အကျိုးကြီးရှိတယ်လို့ဒီခုနအဖြစ်တွေလည်းပုံများပါတယ်ဒီကြီးနိုင်ငံတွေရေကြတာဒီဆယ်တွေကျုပ်ပြတာတွေပါလဲဒါတာရကရှိပါတယ်အဲ့တော့ဘာလို့ကြီးရဆုံးရင်နေရတယ်ရလာမယ်ရလက်တဲ့ဟလာဒီဒီပူပါရတဲ့ဟာလည်းပုံများတယ
်
ဒီတော့ကျွန်တော်တို့ကကန့်ကွက်နေရတာဖြစ်ပါတယ်အခုကျွန်တော်တို့နဲ့အိမ်ကြီးနိုင်ငံဖြစ်တဲ့ဒီရှိနေပေါင်းတယ်လားကျွန်တော်တို့နောက်နောက်ပေါင်းများတော့ဒီဆက်လက်ရှင်တန်နေကြမယ်အင်းကြီးနိုင်ငံဖြစ်တဲ့သူတို့ဘက်ကကျွန်တော်တို့နားလည်ရပါဘူ
းခုနပြောတဲ့အထက်မှာအဲဒီဆရာစစ်တခုရဲ့တောင်မှဟုတ်ရလားလို့စံပြရှိရဆိုတော့အဲဒီဘာများဖြစ်နိုင်သေးရလို့ဆက်ယူဆပါလဲ
ကျွန်တော်တို့ကလည်းဒီနေရာတွေကဟိုအသေးစိတ်ကိုယ်တိုင်ကလည်းအများရောက်နေတဲ့နေရာတော့တော်တော်တည်ကြတာတော့ဗျာဒီဒီကာလတော့ဝိုင်းမှာတော့ဒီလုပ်ငန်းကိုချေပြီးရတော့တော့အကြမ်းကြီးတော့တော့တော့မင်းကြီးနဲ့ဒေသတွေရောပါဝင်ပေါ့အဲဒီကတော့တော်တော်တရားတွေအများကြီးပါသွားပြီဒီကြားအကြောင်းရင်းတာတွေအများကြီးပါသွားပြီဒါအပြင်းစိတ်တာကျွန်တော်တို့ပြစ်တော့တော့ပြေးကြတယ်ဗျအပန်ပို့တယ်လေရှင်နာတောင်းဝတ်တက်ပြရတော့အများကြီးတပြားမုံမျိုးဆိုနေရောက်သွားတယ်အဲ့ဒါကိုရောက်တဲ့ချိန်မှာကျွန်တော်တို့မသိသေးတဲ့အခြားဓာတ်ပတ်ကြည့်တွေလည်းအများကြီးတာရှိနေတာဘာလို့အဲ့လိုနောက်ဆက်တဲ့တန်တရားဖြစ်ပေါ်ရတဲ့အခြားစီမံကိန်းတွေမှာအများကြီးပြန်ကြားနေရတာရှိတယ်ဒီလုံအောင်အကြောင်းပြုပြီးဟိုဝင်ရောက်လာမဲ့အခြားနောက်မမြော်မနိုင်တဲ့ဒီချိုးဆက်တွေလည်းအများကြီးရှိတယ်လို့ကျွန်တော်ယုံကြည်ထားပါတ
ယ်ဟုတ်ကဲ့နောက်တစ်ခုကဒီစီမံကိန်းကိုကနဦးလက်မှတ်ရေးထိုးသဘောတူကြတဲ့လူတွေဟာဒီလောက်တန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ယန္တနာဆွေမျိုးကိုဒီလောက်ဈေးပေါ်ပေါ်နဲ့ပေးဖို့ဆိုတာဒီလောက်တန်ဖိုးရှိတာအခုဆရာတို့ထောက်ပြနေတဲ့ကိစ္စတွေသူတို့မစဉ်းစားခဲ့လေသလားသူတို့မို့ဘယ်လိုအကျိုးအမြတ်များသူတို့ရခဲ့လို့ဘယ်လိုသဘောတူညီချက်များရှိခဲ့လို့များပေးခဲ့လေသလဲဆိုတာကျွန်တော်မျက်နှာစိတ်ဝင်စားပါတယ်အဲ့ဒါက
တော့အခုဒရင်ထဲမှာတော့သိရတယ်ဗျာဒီစီမံကိန်းတွေကိုဟိုတာပြားပေးဖို့ကြေင်တာအဲ့ဒီပုံစံတွေတော့မှလက်သေးလက်ရည်တွေထုတ်ခဲ့တယ်ဆိုတာမျိုးတွေကပြန်ပေါ်ပြနေရတယ်ရှိတယ်ဒါတွေကတကယ်အဲ့ဒါဆိုကျွန်တော်တို့ယုံကြည်ပါတယ်အဲ့တော့တူကြီးချိုးစည်းဝါးတွေရသွားနိုင်ပါတယ်အမြဲတည်းချိုးစည်းဝါးတွေအဲ့ဒီချိုးစည်းဝါးဒီပေါ်မှာလာတော့တော့တက်ပြတော့လေအဲ့ဒီမင်းဒီပေါ်မှာအတခေါင်းကြီးနေတာရှိနေတယ်နောက်တစ်ခုကတော့တင်းလုံးရဲ့ဒီပါဝါကိုအဲ့ကာလမှာရှိတဲ့အစိုးရကအမေရိကန်ပါဝါချားနိုင်ငံတွေပေါ်မှာလာဒီကိုယ့်ဘက်ကနေမဟာမိတ်ကြီးအဲ့ဒီရက်ပြည်နိုင်ငံနဲ့ဒီကာဗာယူရမယ်အဲ့အကူအမဲအနေထားမျိုးနဲ့တိရွေးရဲ့ပါဝါကိုလည်းယူနေမှာတိရွေးနဲ့ပတ်သက်လို့တိရွေးတက်နေနေရပါလိမ့်။ဒါတိရွေးနဲ့မှာဘယ်လိုပဲရှိရှိပြင်မှာတော့ဟိုကောကပြောတဲ့အဲသဘောတူညီရာတွေခေါင်းညီရာတွေတိရွေးနဲ့ကဲကာလာလီလုပ်တာတွေဒီချိန်ကျိုးပြီးတော့အကြည့်မှာဘောလက်ရှိအာလာဒီငယ်ရေးပေါ်မှာနဲ့အဲ့ဒီပေါ်မှာရနိုင်တဲ့အကျိုးမြတ်တွေပေါ်မှာအဲ့ဒါများတော့လူတည်ကြတယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲတုံ့တက်ပ
ါအခုအခါမှာလည်းနိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာစိတ်မကောင်းလှပါဘူးအထူးသဖြင့်အနောက်နိုင်ငံတွေဘက်ကစီးပွားရေးရာရင်းနှီးမြှုပ်နှံမဲ့ကိစ္စတွေမှာမြန်မာနိုင်ငံရဲ့လူခွင့်ရေးတွေဘာညာထောက်ပြပြီးတော့သူအမျိုးမျိုးပြောနေကြပါတယ်ဒါကြောင့်လည်းပဲတရုတ်ဥပမာပို့ပြီးတော့မိခုသတဲ့မိခုနေရတယ်လို့သုံးသပ်နေကြတဲ့အခြေအနေဖြစ်ပါတယ်ဒီအခြေအနေမျိုးမှာတော့အဲ့တော့မြစ်ဆုံကိုဖြတ်သိမ်းဖို့ပြင်ဆင်ဖို့ဆိုတာဖြစ်နိုင်မှာမလားကြာကြီး
အဲ့ဒါတော့ကျွန်တော်တို့လူကောင်းဆောင်နဲ့ကျွန်တော်တို့ကြည်ပါတီကိုယုံကြည်ရပါဗျာတော့ဆိုတော့ဒါတွေကလက်ရှိဒီမြေသားမျိုးတစ်ခုချင်းခါတာရတယ်အနေထားမတိုင်ညီကလေးကဒီဟာတွေပေါ်မှာဒီမြေသားမျိုးတို့ကခေါင်းဆောင်လေးလူကောင်းဆောင်တော်ဆက်ပြီးပါဝင်ဒါတွေနဲ့ပတ်သက်လို့သူတို့ကလည်းတော်တော်ရဲရှိကြတာပါပဲအဲ့တော့ခုကာလမှာမှန်တယ်နိုင်ငံတကာတရားတွေတိတ်ကြီးနေတဲ့ကာမှာတင်းနဲ့ကျွန်တော်ဆက်ဆံရေးရအံတန်ကိုပါနိုင်ရမယ်ဒါကိုကျွန်တော်လက်ခံတယ်အဲ့ဒါဒီအရက်ထဲကလို့ဟိုတာမန်မျိုးလုံးမျိုးတာမန်တို့ညံမျိုးမဖြစ်နိုင်ဘူးကျွန်တော်တို့ဒါကိုနားလည်ပါတယ်ခေါင်းဆောင်လေးရဲ့လေးမပါနဲ့တဲ့ကြောက်တင်တဲ့တင်ငါးပြည်ဟာနဲ့တွားရမယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒီတော့လည်းပဲအခုနိုင်ငံတကာကဖြစ်မှန်တွေကိုပုံပြပြတော့မှအဲ့ဒါအခုတကယ်တော့ဒီအနောက်အရာစုကဒီနေရာမှာတော့ဒီဒီကျွန်တော်ရခိုင်ပြည်ကပေါ်မှာအခြေခံပြတော့ပါလေအကြီးကျယ်ဆွဆွဲနေရပြီအကြီးကျယ်ကိုခုနတချို့အရည်လားတို့ရတဲ့ပုံပြတော့မှတလို့ပုံမှာအဲ့ဒါရေဆိုးရင်လည်းဒီနေရာလေးပေါ်မှာဒီရည်ကိုကာနိုင်ဖို့အတွက်ဒီလိုရဲ့ဒီလေမှုတဲ့တဲ့လဲလဲနေဆိုတာမျိုးတော့အဲ့ဒီဒီချက်ချက်နဲ့မစင်စားဘူးဆိုတော့ကျွန်တော်ယုံကြည်တယ်ဒီချက်ချက်နဲ့စင်စားဖို့လည်းမဖြစ်နိုင်ပါဘူးဒီပြည်ထောင်ရည်ဒီတစ်ခုလည်းပေါ့ပေါ့တခြားလုပ်ငန်းတွေလည်းလုပ်ကြအောင်ပေါ့ကျွန်တော်ကအိန္ဒိယနဲ့ပြည်ထောင်စာအမ်တာရီယာကြီးတဲ့နိုင်ငံနဲ့နိုင်ငံကြားမှာရှိပါတယ်ကျွန်တော်တို့ကကုညီချက်တွေလည်းရှိပါတယ်ကျွန်တော်တို့နိုင်ငံကလည်းအများကြီးကရှေ့မှာအနာဂတ်အတွက်မြန်မာချက်တွေအများကြီးရှိပါတယ်အဲ့တော့ဒီတစ်ခုလေးနဲ့တော့အသာထုတ်နိုင်မယ်လို့ကျွန်တော်မယုံကြည်ပါဘူ
းနောက်ဒီအမေရိကန်မှာအခြေစိုက်တဲ့ Simpson Institute ကဒုတိယအကြီးအကဲကကျွန်တော်တို့ပြောပြပါတယ်ဒီမြစ်ဆုံအတွက်စိုက်ထားပြီးတဲ့အရင်းအမြစ်ကတော်တော်ဝင်နေပြီဖြစ်တယ်ဆိုတော့ဒီအရင်းဒီကိုပြန်ပြီးအမှန်ရင်ဖြစ်စေသူတို့မဟုတ်ဆက်လို့ရင်ဖြစ်သဘောတူမှုတစ်ခုခုမလုပ်ရင်တော့တေဥပကနောက်ဆုံးနိုင်မှာမဟုတ်ဘူးလို့သူကသုံးသပ်ထားတာရှိပါတယ်ဆိုတော့အဲ့ဒီပုံကြထားတဲ့အရင်းဒီကိုပြန်အမ်းနိုင်မဲ့အခြေအနေတော့ရှိပါလားအဲ့လိုတော့လုပ်သင့်လို့ထင်ပါလား
ချက်တော်တဲ့နိုင်ငံဆိုတော့ပြောကြအောင်လို့ပေါ့ဗျာဒီမှာတဲ့ပမာဏဟောလာဒီဒေဝိပညာဆိုတော့ကြိုးစားပြလိုက်ကြအောင်ပေါ့ဒီတော့ကျွန်တော်နိုင်ငံကပုံပြသေးပါကျွန်တော်နိုင်ငံမှာတခါတည်းလာဒီငင်းငင်းတို့လည်းကြိုးပမ်းနေရတယ်ဆုံးယူနေတဲ့အလားကျွန်တော်တတော်နဲ့တင်စားတဲ့တွေလည်းပြန်ပြီးဖြည့်ပြီးနေရတယ်အဲ့ဒီလိုကလာမှာကျွန်တော်တို့ရော့အင်းလို့ပြီးနိုင်မှာမဖြစ်ဘူး။တော့ပြီးနိုင်ဖို့လည်းအကြောင်းမရှိဘူး။ဒါတော့တကူလည်းကြည့်ရပေါ့။ဒီအစိုးရရဲ့တချို့လုံဆောင်ချက်တွေပေါ်မှာအဲနိုင်ငံကြီးသားပြည်သားဆိုတာနဲ့ဒီအစိုးရကမိမပန်းတော့ဆိုတာနဲ့နိုင်ငံရေးနဲ့ချက်ဝါတွေတော့ ကနအစားတို့ရော်လာပြီးတော့ခြေကောင်းရှိနေတယ်အလို့ဆိုတော့ရော်ဖို့လည်းမဖြစ်နိုင်ပါဘူးနော်တစ်ခါကကျွန်တော်တို့နိုင်ငံရဲ့ GDP ကမလိုတော့ဘူးဆိုတာတော့ပြီးတဲ့ဒီပြီးတဲ့ပေါ့ဗျာတို့ Tube GDP ကကျွန်တော်တို့ဘဝပြည်သူရဲ့ဌာနကိုလည်းကြည့်ရတယ်ဘဝ Tube GDP ရဲ့အကြီးကြီးကြီးကြီးအပြည့်ဆိုရတယ်ပဲဒါကျွန်တော်တို့နိုင်ငံရဲ့ GDP ရဲ့အတောင်တာလားပေါ့မှာရှိပါ
ဟုတ်ကဲ့နောက်တစ်ခါလူလူရဲ့သဘောထားတကယ်တော့တရုတ်နိုင်ငံကို၌ကဒါကွန်မြူနစ်ပါတီတပါတီအာနာရှင်စနစ်နဲ့အုပ်ချုပ်နေတာသူတို့တိုင်းပြည်မှာလည်းလူလူဆန္ဒကိုကူစားပြုရဲအစိုးရတော့မဟုတ်ဘူးပေါ့ခင်ဗျာဒါပေမဲ့မြန်မာပြည်သူတွေကတော့ဒီဟာကိုဆန့်ကျင်လာကြမှာပါပဲစီစီကြကြအရင်ကလည်းဆန့်ကျင်ကြရတယ်ဆိုတော့မြန်မာပြည်သူတွေအုံကြွဆန့်ကျင်မှုကတော့ဘယ်လောက်ထိထိရောက်နိုင်မယ်လို့ဆရာထင်ပါလဲ
သူတို့လည်းပဲမြစ်တီနာမိုးပါဘူးကသူတို့ရဲ့စစ်တွေနည်းစစ်တွေလည်းအများကောင်းနေကြပဲနိုင်ငံတကာမှာလည်းသူတို့ကကမ္ဘာတစ်လုံးမှာကိုအဲ့ဒီရဲ့စီဝါရေးနဲ့ဒီတခြားအဲဒီ ID ရောက်ကုန်ထုတ်ပေါက်ပြီးတော့ဝင်ရောက်ထားတာပဲအဲကျွန်တော်နိုင်ငံရဲ့သဘောထားကိုသူတို့ကဒါပမာဏကလက်ခံမယ်ဆိုရင်ပြီမသိတာနိုင်ပါတယ်ဟုတ်လားဒီပြီးနိုင်တဲ့ပုံမှာဒီရှိကျိုးစုပေါက်ကိုညော်ဖို့ပြုံးမှာဟုတ်လားနောက်သူတို့လိုချင်တဲ့တခြားကျိုးပြက်တွေလည်းဒါဗမာပြည်မှာပြားရှိပါသေးတယ်အဲ့တော့ဒီအတွက်လည်းလက်ရှိကိုဟုတ်လားဒီ gas တဲ့ပတ်သက်တာတွေဒီမှာ pipeline နဲ့ပတ်သက်တာတွေဒါအများကြီးသူတို့ရှိနေတာပါပဲအဲ့တော့တကယ်လို့ဒါလက်ရောင်းလိုမျိုးတွေလားကြီးကြီးတမန်ကြီးကြီးဒါမဖြစ်မနေကိုတော့တို့အကျိုးမြတ်တွေရနေကြအဲ့တော့ဆက်ပြီးတော့မှအဲဒီလူနဲ့ကြီးကြီးဆက်သွားကြတယ်ဆိုရင်တော့ဒီမြစ်ဆုံလိုမျိုးပေါ်မှာတော့ခုနကပြောတဲ့ဒီတဘောလာမျိုးထားလို့မရပါဘူ
းအဲ့ဒီမြစ်ဆုံရဲ့အနာဂတ်ကိုဘယ်လိုစဉ်းစားမိပါလဲလူလူကတော့အစိုးရကတော့ဒီဟာကိုပြုပြင်ဖို့ပြောင်းလဲဖို့တနည်းဖြင့်ဖုံလန်းလွှဲဖို့အနည်းနည်းနဲ့ကြိုးစားနေကြပါလေဒီဟာအောင်မြင်မဲ့ထင်ပါလားသတိမဟုတ်တရုပ်သဘောကြလုကန်ကွင်းကြစီတော်လိုက်မယ်လို့ထင်ပါလားဆရာဘယ်လိုမြင်ပါလဲ
လွယ်လွယ်ကူဆုံးသတ်သွားမယ်ကိစ္စလို့တော့မမြင်ဘူးပေါ့လေအဲတိုးတော်လည်းပဲအဲကျွန်တော်တို့ကအဲ့ဒါလို့ဆိုလို့ဟလာကျွတ်လို့ပို့တော့အကြောင်းမရှိပါဘူးကျွန်တော်တို့အားလုံးကကြွကြော်ခဲ့ကြတယ်ကျွန်တော်တို့ကျွန်တော်မန်လေးကအေအော်ဒီညက်ကမ်းပေးပါတယ်အေအော်ဒီတကယ်ချက်ပါလားများကလားအေအော်ဒီမြစ်ဒီမှာမနေလည်းပဲဒီဒါအမိအေအော်ဒီကိုတန်ဖိုးထားကြပါတယ်အဲ့တော့ဒီမြစ်စုံစီမံကိန်းဒီအေအော်ဒီအတွက်ဒီကားနောက်ချက်တဲ့ဆိုရင်ကျွန်တော်တို့အားလာကိုကန့်ကွက်ဖို့ဒါကျွန်တော်တို့ရဲ့တာဝန်ပါပဲဒီကန့်ကွက်မှုကိုလေးစားလိုက်လာဖို့ကတော့ဒီလိုတောင်တာထိုင်နေဒီလိုဆိုရတယ်တောင်းပါမှာပဲအဲ့ဒီအစာအဖယ်သေးလေးတွေစောင့်နေတယ်ဆိုတာမျိုးတွေလည်းနေရာချင်းပြင်ပြနေရတယ်ရှိပါတယ်ဒါတွေလည်းအကောင်းအကျိုးလားအကြောင်းအကျိုးတွေအစိုးအကောင်းတွေကိုလည်းကျွန်တော်တို့ကအားလုံးဝေမျှပြောမှဒါတွေတကယ်ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ဝိုင်းစဉ်းစားကြတာပေါ့ဆိုတော့လည်းအရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ဒီမြေဆုံစီမံကိန်းကတော့ဖြင်းဘာမှလည်းတိတိပပကျကျပြတ်ပြတ်လည်းမတိခဲ့ရသလိုခုထိလည်းမတိရသလိုအဲ့ဒီကဖြစ်လာမဲ့အကျိုးဆက်တွေကိုပြည်သားရှင်တွေနဲ့ထောက်ပြတာတွေရောကျွန်တော်တို့နားလည်နိုင်ကြများတွေရောဆိုရင်တော့အရာမြစ်ကိုဒီပါနောက်ဆက်ပြီးအရာမြစ်ဖိတ်သုံးသွားမဲ့အရေးကျွန်တော်တို့နိုင်ငံအတွက်အမှန်ကြီးမားတဲ့အဆိုးကျိုးတွေဖြစ်လာမဲ့အရေးဖြစ်တဲ့အတွက်ကျွန်တော်တို့ဒါကိုမမိတ်ပဲတော့တက်ွက်သွားရမယ်ဒါကိုလည်းပဲတာဝန်ရှိတဲ့နိုင်ငံတော်အကြီးအကဲအစိုးရတွေအားတော့ဖြစ်မိမပန်းနှပ်စွာနဲ့ဟလာဒီတစ်ဖက်ကချစ်ချည်မပြတ်စေဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုဆောင်ရွက်သွားမယ်လို့ကျွန်တော်တို့ယုံကြည်တယ်လုံးဝတဲ့ကိစ္စတော့ရောဒီခွန်သွားတယ်လွယ်တဲ့ကိစ္စမဟုတ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ
်သောရရှိမြတ်ခင်ဗျာလူသမိုင်းမှာတာဝန်ရှိတဲ့လူတွေတရက်မှားခဲ့ရင်နောင်လာနောက်သွားတွေတစ်ဆက်လိုက်လို့မမီတော့တဲ့ဖြစ်ရတဲ့အများကြီးရှိခဲ့ပါတယ်။ဒီလိုဖြစ်ရမျိုးတွေမကြာခဏဖြစ်တတ်တဲ့မြန်မာနိုင်ငံမှာမြေဆုံကိစ္စနဲ့ပတ်သက်ပြီးအလားတူဆက်မဖြစ်ရလေအောင်ကြိုးပမ်းကြရလိမ့်မယ်လို့ယူဆမိကြောင်းပါခင်ဗျာ။ကျေးဇူးတင်ပါတယ်။
စင်ယောင်စုတဘာဝပါဝင်ခြင်းထင်းတင်းရေးအဖွဲ့ဝင်မင်းထက်ညင်းညက်နဲ့ဥကြိုစံတာတို့ဆွေးနွေးတုံ့တက်တင်ပြထားတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့လာမယ့်စနေညတရားဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုတင်ပြပေးလိုပါတယ်ရှင
်သောရရှင်များရှင်ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရေအားလျှက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးဆရာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြစ်ဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
နေရတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်
ကျွန်တော်ရနိုင်ပါ UAE ရဲ့တပတ်တွင်အောက်စားသတင်းတွေကိုဆက်ဆက်ပေးပါမှာဖြစ်ပါတယ်။ Australian Open Tennis တိုင်ပွဲမှာတော့ Djokovic က9ချိန်မြောက်ဘိုးဆွဲပြီးတော့အများဆုံး3ချိန်ကျင်းလိုက်သလိုဂျပန်က Naomi Osaka ကလည်းအာရှတိုက်သားတွေထဲမှာပထမဆုံးကမ္ဘာအဆင့်တက်ကစားသမားဖြစ်လာခဲ့ပါတယ်။ England FA ဖလားဘောလုံးပွဲမှာတော့ Manchester United အသင်းက Arsenal ကိုအနိုင်ရသွားပါတယ်။ကြီးစားဘောလုံးသမားဖြစ်ဖို့ကြိုးပမ်းနေတဲ့ Olympic နဲ့ကမ္ဘာပြေးခုံပြချန်ပီယံဟောင်း Usain Bolt ကတော့အောက်စားသမားဘွားကနေအားယူပြီးဆိုပြီးတော့ပြောလိုက်ပါတယ်ဒီလိုတစ်ပတ်တွင်အောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ Australian Open Tennis ဂျိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီတနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသား Final မှာတော့ကမ္ဘာစင်တ Novak Djokovic နဲ့အစ်စ်နှစ် Rafael Nadal တို့ဘောလုခဲ့ကြတာပါသူတို့နှစ်ယောက် Melbourne မြို့က Rod Laver ကွင်းကြီးမှာဘောလုကြတာမှာတော့ Djokovic က Nadal ကို 6-3 6-2 6-3 နဲ့သုံးပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကမ္ဘာအဆင့်တက်တဲ့အဆင့်တို့ပေါ်လူကြတာဖြစ်လို့ပရိသတ်ဒီအနေနဲ့အခုတည်းပို့ပြီးတော့အကျိတ်နဲ့ဖြစ်မယ်လို့ပြောလင်းခဲ့ကြပြီးမယ်လေဂျိုကိုဗစ်ရှာဒီဘက်မှာအမားနိုင်ခဲ့ပြီးတော့နဒါလ်ရဲ့ service ကိုလည်း၅ချိန်အနိုင်ရိုက်ပြီးတော့နဒါလ်ကတော့အမားတွေများခဲ့တာကြောင့်ဂျိုကိုဗစ်ကိုမရှင်းနိုင်ပဲ၃ပွဲပြတ်ရှုံးသွားခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်အတွက်တော့ဒါဟာ Australian Open ကို9ချိန်မြောက်နိုင်ရတာဖြစ်ပြီးတော့အများဆုံး3ချိန်တင်လိုက်တာလည်းဖြစ်ပါတယ်ကူလို Australian Open ကို3ချိန်တည်းနိုင်ရလိုက်တာနဲ့ပတ်သက်ပြီး Djokovic ပြောတာကတော့
under the circumstances and playing against Nadal
ဒါကကျွန်တော်ရဲ့အောင်မြင်မှုတွေထဲမှာထိတ်ဆုံးမှရှိပါတယ်အခုလိုအခြေအနေမျိုးမှာ Nadal နဲ့တိတ်ကိုအရေးကြီးတဲ့ပွဲကိုကစားရတာဘာနဲ့မှမတူပါဘူ
း Djokovic ကပြီးခဲ့တဲ့ Wimbledon နဲ့ American Open တွေလည်းနိုင်ခဲ့တာကြောင့်သူ့အတွက်တော့ဒါဟာ Grand Slam ကို3ခုသက်တိုက်နိုင်ရတာဖြစ်ပါတယ်အခုဆိုရင်တော့ Djokovic စုစုပေါင်းGrand Slam 15ချိန်အနိုင်ရထားပြီးဖြစ်တဲ့အတွက် American က Pete Sampras ကိုကျော်ပြီးတော့အမျိုးသားဘက်မှာတတိယအများဆုံးရတဲ့သူဖြစ်လာပါတယ်။အမျိုးသားဘက်မှာတော့ Federer ကအချိန်20နဲ့ Nadal က18ချိန်ရထားတာဖြစ်ပါတယ်ဗျာ။မျိုးသမီးဘက်မှာတော့ဂျပန်နိုင်ငံက Naomi Osaka အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မျိုးသမီးတူချန် Final ကိုစနေနေ့ကကစားခဲ့ကြပြီးတော့ဂျပန်က Naomi Osaka နဲ့ချိန်နိုင်ငံက Petra Kvitova တို့ဘောလုခဲ့ကြတာပါ။ပထမအပွဲကိုတော့ Osaka ကခေါ6နဲ့နိုင်ပြီးတော့ဒုတိယပွဲမှာအိုဇာကာဟာရှေ့ကနေဥဆောင်နေပြီးတော့မှကဗစ်တိုဘာကဖုံကားနဲ့ပြန်နိုင်ပါတယ်။ဒါပေမဲ့တတိယပွဲမှာတော့အိုဇာကာက6လင်းနဲ့အနိုင်ရပြီးတော့ Australian Open Champion ဖြစ်သွားပါတယ်။အခုလို Australian Open Champion ဖြစ်လာတာနဲ့ပတ်သက်ပြီးအိုဇာကာပြောတာကတော့
It means a lot. I think moments like this are what you train for.
ဒါကမှတော့တိတ်ပြီးတော့အသေးပဲရှိပြီးတော့အရေးကြီးပါရဲ့ရှင်။ဒီလိုမျိုးအနိုင်ရဖို့ခရီးဘွားတွေကကစားပြီးတော့လေ့ကျင့်ကြရတယ်။ Grand Slam တန်ပွဲတွေမှာကစားပြီးတော့မှနောက်တစ်ချိန်ထပ်ပြီးတော့အနိုင်ရတာကအိမ်မက်တွေတကယ်အကောင့်ထဲပေါ်လာတာ
ပါ။ Osaka တွတ်တော့ဒါဟာ Australian Open ကိုပထမဆုံးကြိမ်အနိုင်ရဖြစ်ပြီးတော့သူ့တွတ်တော့ဒုတိယမြောက် Grand Slam ဖြစ်ပါတယ်။ Osaka ဟာ Australian Open ကိုနိုင်လိုက်တဲ့အတွက်တင်းလာနေကစပြီးတော့ကမ္ဘာအဆင့်တက်ဖြစ်လာခဲ့ပြီးတော့အာဆတ်တိုက်ကတင်းနစ်ကစားသမားတွေထဲမှာမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါပထမဆုံးကမ္ဘာအဆင့်တက်ကစားသမားဖြစ်လာတဲ့သူဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့ FA ဖလားဘောလုံးပွဲတွေကိုဒီဘက်မှာကစားခဲ့ကြပြီးတော့ Manchester United နဲ့ Arsenal တို့တွေ့ခဲ့ကြပါတယ်။ Arsenal ခွင့်မှာဖိခဲ့တဲ့တောက်ကြတွေကကစားတဲ့ဒုထအဆင့်ပွဲစဉ်မှာတော့ Manchester United အသင်းက Arsenal ကို 3-0 နဲ့နိုင်ပြီးတော့နောက်တစ်ဆင့်တက်သွားပါတယ်။ Arsenal ကစားသမား Hong Sanchez ကဂိုးသမားကိုလိမ်ပြီး Man U အတွက်ပထမဂိုးသွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့နိုင်ငံကသွင်းခဲ့တာပါ။ Arsenal က Lacazette ကပထမပိုင်းကနေမှပြန်ချေခဲ့လို့ Arsenal အတွက်မျောလင့်ချက်ရှိခဲ့ပေမဲ့ဒုတိယပိုင်းမှာတော့ Martial ကကိုယ်တော်စီကနေပြန်ထွက်လာတဲ့ဘောလုံးကိုပိတ်သွင်းခဲ့လို့နောက်ဆုံးမှာမန်ယူက 3-0 နဲ့နိုင်ပြီးတော့နောက်တစ်ဆင့်ဆက်သွားပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့မန်ယူခွင့်လက်ကစားသမားပေါ့ဘယ်ကတော့
I think we did a great performance again. We did a great renewal where we know
ကျွန်တော်တို့ကောင်းကောင်းကစားနိုင်ရတယ်လို့ထင်ပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုဘယ်လိုအထိနာအောင်လုပ်ရမယ်ဆိုတာသိပြီးအဲ့ဒီအတိုင်းလုပ်နိုင်ခဲ့တာပါ။ကျွန်တော်တို့ခက်မြန်မြန်ပဲ2ဂိုးသွင်းနိုင်ခဲ့ပါတယ်။တကူပြန်ပေးခဲ့ရပေမဲ့ကျွန်တော်တို့ထိန်းကစားနိုင်ခဲ့ပါတယ်။သူတို့ကဒုတိယပိုင်းကျွန်တော်တို့ကိုဒုက္ခပေးနိုင်ခဲ့ပြီးရိုမဲရိုကလည်းကာကွယ်နိုင်ခဲ့တာပါ။ဒါပေမဲ့ကျွန်တော်တို့ပုံမှန်အတိုင်းကစားပြီးတော့သူတို့ကိုတိုက်စစ်ဆင်နိုင်ခဲ့သလိုခံစစ်ပိုင်းကိုလည်းကောင်းကောင်းကစားနိုင်တာကြောင့်ကျွန်တော်တို့နိုင်ခဲ့ပါတယ
်။ဒါဟာ Manchester United အသင်းတွတ်တော့ယာယီနီးပြတဲ့ Ole Gunnar Solskjaer လက်ထက်မှာချစ်ပွဲစတဲ့အနိုင်ရတာလည်းဖြစ်ပါတယ်ခင်ဗျာ။
Monaco Tengaro Thierry Henry ကို နီးပြား ဖြစ် ကာ နေ ထုတ် ပယ် လိုက် ပါတယ် Monaco Teng ဟာ Henry လက်ထက် မှာ Demora လုံး မှာ 5 ဘွဲ့သာ အနိုင် ရ ပြီး တော့ ပြင်သစ် ပထမ ရန် အမှတ် ပေး ပွဲ မှာ လည်း Tansin Song မှာ ရုံး ကန် နေ ရ တဲ့ အတွက် သူ့ ကို နီးပြား ခံ ပြီး 3 လ ချာ မှာ နီးပြား ဖြစ် ကာ နေ ထုတ် ပယ် လိုက် တာ ပါ Monaco က Henry ကို ထုတ် လိုက် ပြီး သူ့ နေရာ ကို အရေး နီးပြား ဟောင်း Leonardo Jardim ကို ပြန် ခန့် လိုက် ပါတယ် Jardim နဲ့ နှစ် နှစ် ခွဲ စာချုပ် ထုတ် လိုက် တာ ဖြစ် တယ် လို့ Monaco အသင်း က ညင်ညာ လိုက် ပါတယ် Bolodoma Bell shoot the Maro Pianang Master Tenga Nis Magazani that Italy Tyson move Balotelli go call by the Balotelli Hanisma Nibia Viaran at Simbi Pillo. He's a dinner sajo go chatting like Bio Master Tenga Agulo Tyson go up people call it up to Barakmia. Well Yanzo Luda, you say mo ha Azalogani Longwa now you like Babi, Jacob did and wearing on the and how Sakunema now you get it, you say mo ha, Jacob Digani, now you get Vienna. He's our Volonogago we have put Juda Gedaba. သူကနော်ဝေးရဲ့ဂျန်နီမာလေ့ကျင့်မှုတွေလုပ်ခဲ့ပြီးတော့ဩစတြေးလျအေလီကာဆန်နိုကုစ်မာရီနာအစင်းမှာလဲနှလားလောက်အစင်းနဲ့အတူလေ့ကျင့်ပြီးတော့အတန်းကစားခဲ့ပါတယ်။ဒါပေမဲ့သူနဲ့အစင်းကြောင်းမှာစာချုပ်ကိစ္စသဘောတူညီမှုမရခဲ့တာကြောင့်ဆက်မကစားဖြစ်တော့ပဲအခုချိန်ထိအစင်းရှာမတွေ့ပဲဖြစ်နေတာပါ။ဒါကြောင့်သူ့ရဲ့ကစားသမားဘဝဟာပြီးဆုံးသွားပြီဖြစ်ပြီးတော့တခြားစီးပွားရေးလုပ်
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြတာပါ VOA ကထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
UAE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ UAE ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ကကြာတာပြီးမနေ့ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့် VOE အစီအစဉ်တွေမှာဥကြုံစံတာရဲ့မြန်မာရေးတုံ့တက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်။
ဗနီဆိုလာမှာနိုင်ငံရေးကိစ္စနာတွေကိုတိုက်ခတ်နေတဲ့ဆွေးနွေးဖြစ်ချင်းသားကိုသမ္မတနီကိုလတ်စ်မာဒူရိုကဆန္ဒရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းနောက်ထပ်တစုံတရာမထုတ်ပြန်မချင်းအမေရိကန်နိုင်ငံသားတွေဗနီဆိုလာကိုခီးမသွားဖို့လည်းတတိပေးခဲ့တာပါ။တိုက်ခတ်နေရသူတွေနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆချင်းပတ်ဖို့အသင့်ရှိတဲ့အကြောင်းဗနီဆိုလာသမ္မတရဲ့ကလန့်ချက်ကိုယဉ်ညွန့်ပြီးဒီနေ့စောပိုင်းမှာပဲသမ္မတထရန့်ကတူတာလူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဥရောပသမ္မတ EU နဲ့ဗြိတိန်နောက်ထပ်ပြီးနောက်ပိုင်းနှစ်ပတ်လိုက်နိုင်ရမယ့်သဘောတူညီချက်တွေကိုပြင်ဆင်ဖို့ပါလီမန်ကထောက်ခံခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ထရီဇာမေးဆိုရက EU တာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့လည်း EU ဘက်ကတော့ပြင်ဆင်ရေးအတွက်ကိုငြင်းဆန်ထားတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ဗလီတစ်ခုမှာဒီကနေ့လက်ပြဘုံနဲ့တိုက်ခိုက်မှုကြောင့်လူနိုးသေဆုံးသွားပါတယ်။မွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်လူဆန္ဒနဲ့အတည်ပြုခဲ့ပြီးနောက်ပိုင်းဘာသာရေးရထွက်မြေထားတဲ့နေရာတစ်ခုမှာတိုက်ခိုက်ခံခဲ့ရတာဒါနဲ့ပါဆိုရင်နှစ်ချိန်ရှိသွားပါပြီ။ဇမ်ပူဝန်ကမျိုးကမနေ့စောပိုင်းဘုံခွက်တိုက်ခိုက်မှုအတွင်းမှာတော့လူ၄ဦးထဏ်ရရတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားတာပါ။ခုနောက်ဆုံးတိုက်ခိုက်မှုတွေဟာတနင်္လာနေ့တုန်းကလူ21ယောက်သေဆုံးခဲ့ရတဲ့ဂျိုလူကျွန်းပေါ်ကကက်သလစ်ခရစ်ယာန်ကက်သီဒရယ်ဖျားကြောင်မှာဘုံနှလုံးပောက်ခွဲမှုကိုလက်တုံ့ပြန်တဲ့လို့ရမဖြစ်နိုင်ဘူးလို့လည်းအာဏာပိုင်တွေကယူဆထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကလည်းအမေရိကန်နဲ့ NATO တပ်ဖွဲ့ဝင်တွေအားလုံးပြန်လည်ရုပ်သိမ်းရင်းနဲ့အမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဖွဲ့စည်းရေးအာဖဂန်ပြည်ပေါ်မှာအခြေစိုက်မှောက်ကိုတားဆီးနိုင်ရေးပြင်ဆင်ဆောင်ရွက်နိုင်မယ့်ကျွမ်းကျင်ဖွဲ့နှစ်ဖွဲ့ဖွဲ့စည်းသွားဖို့အမေရိကန်နဲ့တာလီဘန်တို့ကြားသဘောတူခဲ့တဲ့အကြောင်းတာလီဘန်ဖွဲ့ကဒီကနေ့ပဲကြေညာခဲ့ပါတယ်
။တရင်ချင်းချင်းကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတားမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ပို့တခုနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကို9မီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျေးဇူးများတင်အောင်ပါ။
This program has come to you from the Voice of America, Washington.